Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇူလိုင်လ2ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်တောက်ကြညအတွက်တော်ရရှင်နေနာဆင်ရမယ့်ထိတ်တဲရောက်သတင်းလှော်တွေကတော့နိုင်ငံတော်ဝန်မှာဆရာနာရှင်စန့်ကြီးဆန္ဒပြမှုတွေဇက်တိုက်ရှိနေတယ်လို့ပေါက်ကွဲမှုတွေဖြစ်နေတဲ့အတွက်တန်တရားတွေကြောင့်စစ်တပ်ကနေဖမ်းခံခိုင်းရပြီးတဲ့နောက်သေဆုံးသူဥယေကပို့ပြီးတော့တိုးလာနေပါတယ
်ဟုတ်သွားတာနှစ်ယောက်ဖမ်းခေါ်သွားတယ်နှစ်ယောက်ဖမ်းခေါ်သွားပြီးတော့စစ်ကြောရေးမှကတရားပတ်တည်သွားတယ်ဘုံပေါက်ကွဲပြီးညနေပိုင်းတော့မှဖမ်းသွားတယ်စစ်ချင်းမသိမကြောင်နိုင်ကလောက်နေသူတို့ရင်ကိုဖုံးဆက်တယ်ပေါ့အလောင်းဒီဘက်ကအလောင်းလာထုတ်ပါသေးတယ်သူဖုန်းဆက်တယ်ဒါနဲ့အလောင်းကတော့ရင်ခွေးရုံစီးပြီးတော့ရောက်မလာဘူးပေါ့နော်
ဒါကတော့မုံရွာမြို့ဆက်မှုဇုံရက်ကွက်ကပောက်ကွဲမှုတန်တရားနဲ့ဖမ်းခံခဲ့ရသူတူတည်ဆုံးသွားတဲ့အကြောင်းဖြစ်ပါတယ်မကြခင်ပြည့်စုံနားဆင်ရပါမယ်အချင်းတော်နေတဲ့ကနေအချင်းသားထောင်ထဲချီပြီးတော့ပြန်လွတ်ပေးမယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပေမဲ့တကယ်တမ်းပြန်လွတ်လာတဲ့အချင်းသားအရေအတွက်ကအငင်းပွားစရာဖြစ်နေတဲ့အခြေအနေနဲ့အတူတပည့်ရင်းမြို့နဲ့ကောလင်းမြို့တွေမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တပ်တို့ကြားတိုက်ပွဲတွေဖြစ်နေပြီးတော့တိုက်ပွဲကြောင့်နှစ်ဖက်အကြဆုံးရှိနေတဲ့အခြေအနေနောက်ဒေသတွင်းမှာကူးစက်သူယောဂါတွေတိုးလာတဲ့အတွက်ဒီလဒီနေ့ဇူလိုင်လ2ရက်ကနေစပြီးမန္တလေးနဲ့ပဲခူးတိုင်းမှာ state at home မြို့နယ်တွေတိုးပြီးတော့တတ်မှတ်လိုက်တဲ့အကြောင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့တောက်ကြညအတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုမတ်ခွာညိုနဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါလိမ့်မယ်ရှင်
ဆေဟာနာတင်ထားတာ9လကျော်အတွင်းအကြက်ဖက်ဖြုတ်ခွဲမှုတွေရှိတဲ့ကြားကပဲစန့်ကျင်စင်တာပြပွဲတွေကြိုကြာကြိုကြာရှိနေသလိုဘုံခွဲတိုက်ခိုက်မှုနဲ့စစ်ကောင်စီဘက်ကအကြက်ဖက်ဖြုတ်ခွဲမှုတွေအတွင်းမှာလည်းဖမ်းဆီးမှုနဲ့တေဆုံးသူတွေရှိနေပါတယ်။ဒီကနေ့ရန်ကုန်မြို့မြင်းနီခုံဂုံးကျော်တရားပေါ်ကစင်တာပြစရံရေးထားတဲ့ပင်တိုင်းကိုရဲတွေကလာဖြုတ်ပြီးရဲကားရဲ့နောက်ဖုံနဲ့ထည့်လိုက်တဲ့အချိန်မှာဘုံပေါက်ကွဲခဲ့ကြောင်းမြင်းနီခုံဒေသခံတဦးကပြောပါတယ်။လက်လုံမိုင်းပေါက်ကွဲခဲ့ပြီးကားနောက်ဖုံးအနှဲငယ်ပျက်စီးသွားတယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်အာနာသိမ့်မှုကန့်ကွက်စန္ဒပြပွဲတွေကတော့ရန်ကုန်မန္တလေးမုံရွာပါဝင်ဖားကန့်ဒဝဲလောင်းလုံလက်ပရောင်းကလေးတာမခန်ရမပင်မော်လမြိုင်စတဲ့နေရာတွေမှာလုံခြုံရေးအခြေအနေပေါ်မူတည်ပြီးလမ်းလျှောက်စန္ဒပြပွဲ၊ဆိုင်ကယ်နဲ့လှည့်လည်စန္ဒပြပွဲတွေ၊လျှက်တစ်ပြက်စန္ဒပြပွဲတွေရှိခဲ့ကြပါတယ်။စစ်ကောင်စီကဖမ်းသွားပြီးအလောင်းပဲပြန်ပေးတဲ့ဖြစ်ရပ်တွေကတော့ပြည်မြို့မှာတယောက်နဲ့မုံရွာမှာတယောက်ရှိပါတယ်။မနေ့နေ့လယ်ပိုင်းကမုံရွာစက်မှုဆောင်ရက်ွက်အတွင်ပောက်ကွဲမှုမှာလူတဦးသေဆုံးခဲ့ရပြီးပောက်ကွဲမှုနဲ့ပတ်သက်လို့ဖမ်းဆီးခံခဲ့ရတဲ့လူငယ်နှစ်ယောက်နဲ့ဒီကနေ့တယောက်ကိုအလောင်းပြန်ယူခိုင်းတာဖြစ်ကြောင်းစန္ဒပြခေါင်းဆောင်တဦးက VOE ကိုပြောပါတယ်။မနေ့ကလည်းကချင်ပြည်နယ်မိုင်းနာကျေးရွာကအင်သစ်တပ်ဖွဲ့တစ်ခုမှစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းပစ်ခတ်ရမှာလူတဦးသေဆုံးပြီးအယောက်30လောက်အဖမ်းခံရကြောင်းမိုင်းနာဒေသခံတယောက်ကပြောပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်လအတွင်းတရားလွှတ်တော်ရှင်နေအနည်းဆုံး6ယောက်ဖမ်းဆီးထိန်းသိမ်းခံထားရတဲ့အကြောင်းလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကဒီကနေ့ရက်စွဲနဲ့အစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပါတယ်။အခုလိုဥပဒေပညာရှင်တွေကိုဖမ်းဆီးတာဟာအမှုတွေတွေအတွက်ဥပဒေရေးရာအကြံပေးချက်နဲ့တရားမျှတစွာအမှုစစ်ဆေးခံခွင့်တို့ဆုံးရှုံးစေပြီးဥပဒေရေးရာမှာလွတ်လပ်စွာဆောင်ရွက်ခွင့်အာရုံသွားစေတဲ့အကြောင်းအဲ့ဒီအစီရင်ခံစာမှာဖော်ပြပါတယ်။ဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးကလေးကအဖမ်းခံထားရသူတွေဘက်ကနေဥပဒေကြောင့်အရခုခံကာကွယ်ပေးသူတွေကိုအခုလိုဖမ်းဆီးတရားစွဲတာဟာထိတ်လန့်စရာကောင်းတဲ့သတိပေးချက်မျိုးဖြစ်ကြောင်းနဲ့ဒီလိုရဟာရာဇဝတ်မှုမြောက်တဲ့တရားစွဲဆိုခြင်းအဖြစ်ကိုဥတီသွားစေနိုင်ကြောင်း HRW အဖွဲ့အာရှဆိုင်ရာဥပဒေအကြံပေးလင်ဒါလက်ထာကပြောပါတယ်။ရှေ့နေတွေဟာချင်းချောက်တာဖန်းစီခံရမှာတွေကိုကြောက်လန့်နေစရာမလိုပဲသူတို့အလုပ်သူတို့လုပ်ခွင့်ရတယ်နဲ့လို့လည်းသူကပြောပါတယ်။အဖမ်းခံရတဲ့6ယောက်ထဲမှာ3ယောက်ဟာတရက်ခွဲမှအမှုစစ်ချိန်ဖမ်းခံခဲ့ကြရတာပါ။ဦးသန်းလှိုင်ထွန်းကိုမေလ24ရက်နေ့ကနေပြည်တော်တရားရုံးမှာရာထူးကဖယ်ရှားခံရသူမြို့တော်ဝင်ဒေါက်တာမျိုးအောင်ရဲ့အမှုကြားနာပြီးနောက်ဖမ်းပါတယ်။ဒေါ်အေယာလင်းထွန်းကိုမေလ29ရက်နေ့ကအေယာဝတီတိုင်းဒေသကြီးဟင်္ဒရခရိုင်တရားရုံးမှာဖမ်းပါတယ်။ ကချင်ပြည်နယ်ထဲကနိုင်ငံရေးအကျဉ်းသား120ကျော်အတွက်မှုလိုက်ပင်နေတဲ့ဦးသက်ထွန်းဦးကိုတော့ဇွန်လ2ရက်နေ့ကမြစ်ကြီးနားတရားရုံးတက်ဖို့ကြိုးစားချိန်မှာဖမ်းပါတယ်။နောက်ထပ်အဖမ်းခံရတဲ့ဥပဒေကြိုးဆောင်တွေကတော့ဒေါ်မေဇွန်ကိုဒေါ်နီလာနဲ့ဖုံးမြတ်သူတို့ဖြစ်ကြပါတယ်ရှင်။ COVID တတိယလိုင်းစားနေတဲ့မြန်မာနိုင်ငံမှာအခုရက်ပိုင်းအတီးပြုတ်လူနာသစ်နေ့စဉ်1000ကျော်ရှိလာနေပြီးမလို့အပ်ရင်အိမ်ပြေမထွက်ဖို့ကန့်သတ်မြို့နယ်လဲ20အထိရှိလာပါတယ်။ကူးစက်မှုတိုးလာနေတဲ့နေပြည်တော်မှာဌာနဆိုင်ရာဖွဲ့စည်းတွေလုပ်ငန်းရှင်တွေပြည်သူတွေအနေနဲ့လူစုလူဝေးနဲ့အခမ်းအနားတွေမလုပ်ကြဘူးနဲ့ရုပ်ရှင်ရုံဘော်ဒါဆောင်မူချိုကျောင်းတွေကိုဇူလိုင်လကုန်ဒီပိတ်ထားဖို့ဇူလိုင်လ၁ရက်နေ့စွဲနဲ့ထုတ်ပြန်ပါတယ်။ Stay at home ထုတ်ပြန်တဲ့ဒေသတွေကတော့အတိပြုလူနာသစ်361ယောက်ရှိလာတဲ့ပဲခူးတိုင်းကတာယာဝတီနဲ့မင်းလာမြို့တွေမန္တလေးတိုင်းတွေကချမ်းမြတာစီချမ်းအေးတာဆန်ပြည်ကြီးတခုမဟာအောင်မြေအောင်မြေတာဆန်ပသိမ်ကြီးနဲ့အမရပူရမြို့နယ်စတဲ့ခုနှစ်မျိုးတို့ပါဝင်ပါတယ်။ပဲခူးတိုင်း၊ရန်ကုန်တိုင်း၊စကိုင်းတိုင်း၊မကွေးတိုင်း၊ရှမ်းပြည်နယ်၊ဧရာဝတီတိုင်း၊မန္တလေးတိုင်း၊ကရင်ပြည်နယ်၊မွန်ပြည်နယ်၊ချင်းပြည်နယ်၊ရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာကိုဗစ်ရောဂါကူးစက်သူတွေရှိနေပါတယ်ရှင်။ COVID-19 ကာကွယ်ဆေးအာဏာသိမ်းအပြည့်အဝရပြီးရောဂါပိုးကူးစက်မှုကအမှန်တကယ်အကာအကွယ်ပေးနိုင်အောင်ဆေးထိုးသူတွေအနေနဲ့ကာကွယ်ဆေးနှလုံးစလုံးအပြည့်အဝထိုးကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဖွဲ့ထားတဲ့ COVAX ကကမ္ဘာနိုင်ငံတွေကိုတိုက်တွန်းနေပါတယ်။အိန္ဒိယမှာပထမဆုံးတွေ့ခဲ့တဲ့ Delta မျိုးကွဲဗိုင်းရပ်စ်ဟာကိုရိုနာရောဂါဖြစ်ပွားမှုအဆုံးသတ်တော်မဲ့အမေရိကန်အတွက်အကြီးမားဆုံးခြိမ်းခြောက်မှုဖြစ်လာတဲ့အကြောင်းရောဂါကူးစက်မှုထိန်းချုပ်ရေးဆိုင်ရာကျွမ်းကျင်သူဒေါက်တာအန်တိုနီဖောင်စီကမကြသေးခင်ကပြောခဲ့ပါတယ်။ဂျွန်ဆန်ဂျွန်ဆန်ကလည်းတခါတည်းပဲထိုးရတဲ့သူတို့ရဲ့ COVID-19 ကာကွယ်ဆေးဟာကူးစက်မြန်ဒယ်တာဗိုင်းရပ်စ်ကိုသာမကတခြားကူးစက်ပြန့်နှံ့နေတဲ့ SARS-CoV-2 ဗိုင်းရပ်စ်ကိုလည်းကောင်းကောင်းကာကွယ်ပေးနိုင်တယ်လို့ကြာသာရေးနေကထုတ်ပြန်ပါတယ်။ American ဟာအခုတည်းတော့ COVID ရောဂါကူးစက်မှုမှာ 33.8% သန်းနဲ့ထိတ်ဆုံးမှရှိနေဆဲဖြစ်ပြီးအိန္ဒိယက 30.4% သန်းနဲ့ဒုတိယ၊ဘရာဇီးက 18.6% သန်းနဲ့တတိယရှိနေပါတယ်။ကမ္ဘာမှာပိုးတွေတည်ပြုလူနာပေါင်း 129.6 သန်းသေဆုံးသူ4သန်းနီးပါးနဲ့ကာကွယ်ဆေးထိုးပြုသူစုစုပေါင်းကတော့3 ဘီလီယံရှိတဲ့အကြောင်း Hopkins COVID ဆေးသုတေသနဌာနရဲ့မှတ်တမ်းမှာဖော်ပြထားပါတယ်ရှင
်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိ5.19 kHz 15653ည5.25 kHz 11803ည5.32 kHz 9335နဲ့စနေတနင်္ဂနွေမှာ5.19 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဟောကြားနေညပိုင်း VOA American တန်ရဲ့ခြေတရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာအပါအဝင်ကမ္ဘာနိုင်ငံပေါင်း18နိုင်ငံကိုလူကုန်ကူးမှုတိုက်ဖြတ်ရေးပူပေါင်းဆောင်ရွက်တာအလွန်နည်းပါးတဲ့နိုင်ငံတွေအဖြစ်အမေရိကန်အစိုးရရဲ့နှစ်စဉ်အစီရင်ခံစာထဲမှာဖော်ပြလိုက်ပါတယ်။မနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနလူကုန်ကူးမှုအစီရင်ခံစာထဲမှာမြန်မာနဲ့အာရှကတရုတ်၊မြောက်ကိုရီးယား၊မလေးရှား၊အာဖဂန်နစ္စတန်ပြင်ရုရှားနဲ့အာဖရိကနိုင်ငံတချို့ပါတဲ့ဒီနိုင်ငံတွေမှာလူကုန်ကူးမှုတိုက်ဖြတ်ရေးအပြတ်ကွက်ဆုံးဖြစ်နေတယ်လို့ဖော်ပြလိုက်ပါတယ်။ဒီလူကုန်ကူးမှုတိုက်ဖြတ်ရေးမှာပူပေါင်းဆောင်ရွက်မှုအလွန်နည်းပါးတာဒါမှမဟုတ်ပြက်ကွက်တဲ့နိုင်ငံကိုအဆင့်3ပူပေါင်းဆောင်ရွက်မှုနည်းပါးတဲ့နိုင်ငံကိုအဆင့်2နဲ့ပူပေါင်းဆောင်ရွက်မှုလုံလောက်တဲ့နိုင်ငံကိုတော့အဆင့်1သတ်မှတ်ပေးတဲ့ဒီလူကိုယ်ကူးမှုတိုက်ဖြတ်ရေးအစီရင်ခံစာထဲမှာအရှိတောင်အာရှကလာအိုစ်၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကတော့အဆင့်2ရခဲ့ကြပါတယ်။ Trafficking in Person Report လို့ခေါ်တဲ့ဒီအစီရင်ခံစာထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကကမ္ဘာတဝန်းကလေးငယ်တွေပါဝင်လူ25သန်းလောက်ဟာလူကုန်ကူးမှုရဲ့သားကောင်တွေဖြစ်နေကြပြီးသူတို့ရဲ့လူခွင့်ရတဲ့ဂုဏ်သိက္ခာစော်ကားခံရတယ်လို့ဆိုလိုက်ပါတယ်။ဝန်ကြီးဘလင်ကန်ကဆက်ပြီးအခုလိုလူကုန်ကူးခံရသူအတော်များများကလိန်ကျုံဘဝကိုအတင်းကျပ်တွန်းပို့ခံရသူတွေ၊စက်ရုံတွေမှာအဓမ္မအလုပ်ခိုင်းခံရသူတွေ၊လက်ခွင်းတွေမှာအလုပ်လုပ်ရသူတွေနဲ့လက်နက်ကင်ဖွဲ့တဲ့ရောက်သွားရတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်တွေအနေနဲ့အဓိကစစ်အခြေစိုက်စခန်းဖြစ်တဲ့ Bagram Leaders Camp ကနေထွက်ခွာသွားကြပါပြီ။ဒီ Leaders Camp ကိုတော့အာဖဂန်မျိုးသားလူကြုံရေးတပ်ဖွဲ့တွေလက်ထဲလွှဲပေးလိုက်ပြီးလို့လည်းအမည်မဖော်လိုတဲ့အမေရိကန်ကာကွယ်ရေးဌာနအရာရှိသူက VO ကိုအတည်ပြုပါတယ်။အာဖဂန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဖေဝတ်အမန်ကလည်းအမေရိကန်နဲ့မဟာမိတ်တပ်တွေအားလုံးဒီလေဒက်စကန်ကနေမနေ့ညကထွက်ခွာသွားပြီး အာဖဂန်မျိုးသားကာကွယ်နယ်လုံခြုံရေးတပ်ဖွဲ့ကဆက်တာဝန်ယူကအကြမ်းဖက်မှုတွေဆက်တိုက်ဖြတ်ကာကွယ်သွားမှာပါလို့ Twitter ကနေပြန်ဖြေခဲ့ပါတယ်။ကာဘူးမြို့တော်မြောက်ဘက်38မိုင်ကွာကဒီလေးတဲ့စခန်းကိုအမေရိကန်တပ်ဖွဲ့တွေအနည်း20နီးပါးထိန်းချုပ်ခဲ့ပြီးတာလီဘန်တွေကိုစစ်ဆင်တာနဲ့2000ခုနှစ်စက်တင်ဘာ17ရက်နေ့ကအမေရိကန်ကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့ Al-Qaeda ခေါင်းဆောင်တွေကိုချိန်မုံတာတွေမှာအဓိကသုံးခဲ့တာပါ။အာဖဂန်နစ္စတန်မှာဆက်ကျန်နေတဲ့အမေရိကန်တပ်တွေကိုကုတ်ကဲဖို့တော့အာဖဂန်ဆိုင်ရာတပ်မှုဗိုလ်ချုပ်ကြီးအော်စတင်စကော့မေလာကြံနေခဲ့မယ်လို့အမေရိကန်ကာကွယ်ရေးဌာနရရှိကဆက်ပြောပါတယ်ခင်ဗျာ။တရုတ်နိုင်ငံမှာနျူကလ িয়ার လက်နက်တွေပုံမတိဆောက်လာတဲ့အပေါ်အမေရိကန်ဘက်ကစိုးရင်ကြောင်းထုတ်ပြောလိုက်ပါတယ်။တရုတ်နိုင်ငံအနေနဲ့နျူကလ িয়ার တပ်ဖွဲ့တွေအလင်းမြန်ထူထောင်လာတာကစိုးရင်စရာကောင်းနေပြီးမတိမငြိမ်မှုတွေဖြစ်စေမဲ့အန္တရာယ်လျှော့ချရေးဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကမနေ့ကတိုက်တွန်းလိုက်ပါတယ်။နိုင်ငံခြားရေးဌာနပြောခွင့်ရ Netpress ကတရုတ်ရဲ့အခုလိုတွဲမြင့်လှုပ်ဆောင်လာမှုတွေပိုတည်တာလာပြီးမူလခုခံတားဆီးရေးအတွက်အ ਨੇ ဆုံးအင်အားအခြေခံမဟာဗျူဟာကနေပြောင်းလာပုံရတယ်လို့ပုံမှန်သတင်းစာရှင်းလင်းပွဲမှာစိုးရင်တကြီးသုံးသပ်လိုက်ပါတယ်။တရုတ်နိုင်ငံနောက်ပိုင်းတဲကနာရာတဲ့မစ်ဆိုင်းဒုံးမြောက်စခန်းတစ်ပေါင်း100ကျော်တိစောက်ထားပြီလို့ဝါရှင်တန်ပို့သတင်းစာကရေးသားခဲ့တာကိုတုံ့ပြန်ခဲ့ရမှာပြောခွင့်ရ Press ကဒီတိုးချဲ့တိစောက်မှုတွေကထင်ရတာထက်အများကြီးမြန်ဆန်မြင့်မားနေတဲ့သဘောရှိတယ်လို့လည်းဆိုခဲ့ပါတယ်။ဒါအပြင်ဘာကြောင့်တရုတ်ကအခုလိုလှုပ်လာတာရဲ့တကယ်ရည်မှန်းချက်ပေါ်မေးခွန်းထုတ်စရာစိုးရင်စရာဖြစ်လာနေတာမို့အမေရိကန်အတွက်တော့ဖြစ်လာနိုင်တဲ့အန္တရာယ်တွေရှော့ချရေးလက်တွေလှုပ်ဖို့အရေးပါလာတာကိုပြနေတယ်လို့လည်း Price ကဆက်ပြောခဲ့ပါတယ်။ဒါကြောင့်တရုတ်စိုးရအနေနဲ့အခုလိုလက်နက်ပြဆိုင်မှုတွေမတိမငြိမ်ဖြစ်လာနိုင်တဲ့အန္တရာယ်ရှော့ချရေးအတွက်လက်တွေကြကြလုံနိုင်တာတွေကိုအမေရိကန်နဲ့ဆက်ဆွေးနွေးဖို့တိုက်တွန်းလိုတယ်လို့လည်းအမေရိကန်နိုင်ငံခြားရေးပြောခွင့်ရကထည့်ပြောခဲ့ပါတယ်ခင်ဗျာ။ဒီထိန်ဘီလီယံနာတထေးကြီး Richard Branson ကအမေရိကန်ဘီလီယံနာတထေးကြီးအမေဇုန်ကုမ္ပဏီထူထောင်သူထက်အရင်ဥအောင်အာကာသခီးနှင်နိုင်ဖို့ကြိုးစားနေပါတယ်။အခုလိုသူထက်ကအာကာသရဲ့အရင်ရောက်ရေးငွေကြေးတက်နိုင်သူတွေပြိုင်ပွဲကြီးမှာဒီတိန် Virgin Group ကုမ္ပဏီကြီးထူထောင်သူ Branson ကအမေဇုန်ထူထောင်သူ Jeff Bezos ထက်ကိုယ့်ရဲ့စော်ပြီးအာကာသရဲ့ခီးနှင်သွားမယ်လို့မနေ့ကကြေညာလိုက်ပါတယ်။အာကာသခီးသွားလုပ်ငန်းကုမ္ပဏီတွေပါပူးတွဲထူထောင်ထားတဲ့ဒီတထေးကြီးနှစ်ဦးအနေနဲ့အခုလိုကျော်ဝချမ်းသာလွန်သူတွေသာတက်နိုင်တဲ့ကမ္ဘာအပြင်ထွက်အာကာသလေယာဉ်ခီးစဉ်ကဏ္ဍမှာဥဆောင်ထားပြီးအခုလိုအပြိုင်ကျဲလာကြတာပါအမေဇုန်လုပ်ငန်းရှင်ဘန်ဆော့စ်ကဇူလိုင်လ20ရက်နေ့မှာသူ့ကုမ္ပဏီတစ်ခုဖြစ်တဲ့ Blue Origin ရဲ့ New Shepard အာကာသဒုံးရင်စခန်းကလွတ်တယ်မဲ့ပထမဆုံးလူသားမောင်းအာကာသလေယာဉ်မှာသူ့ညီနဲ့အတူလိုက်သွားမယ်လို့ပြီးခဲ့တဲ့လကပြောပြီးမှအခုလိုဖြစ်လာတာပါအရင်တည်းကအာကာသကိုသူ့ကုမ္ပဏီပိုင်ခီးတဲ့တဲ့လေယာဉ်တွေမလွတ်ခင်အရင်တက်ဖို့ပြင်နေတဲ့ပြည်ထိုင်တထေးကြီး Branson ကတော့ရာသီဥတုကောင်းရင်အစောဆုံးအနေနဲ့အခုဇူလိုင်17ရက်နေ့မှာ Spaceship 2 Unity အာကာသလေယာဉ်ရဲ့အထူးကီးစင်မှာလိုက်ပါသွားဖို့ရှိတယ်လို့ Virgin Galactic ကုမ္ပဏီကကြေညာလိုက်ပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုမက်ခွာညိုနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်စစ်ကောင်စီဘက်ကနေအာဏာထိမ်းပြီးတော့9လကျော်ကြာတဲ့အထိဆန္ဒပြပွဲတွေပောက်ကွဲမှုတွေဇက်တိုက်ရှိနေပါတယ်ဆရာနာရှင်စန့်ကျင်လှုပ်ရှားသူတွေကိုလည်းစစ်ကောင်စီဘက်ကဆက်ပြီးတော့နှိပ်ကွပ်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲစစ်ကောင်စီဘက်ကဖမ်းဆီးခေါ်ဆောင်သွားခံရတဲ့ပြည်မျိုးကပြည်သူတဦးနဲ့မုံရွာကပြည်သူတဦးအလောင်းမဲပြန်ရခဲ့ပါတယ်။ကချင်ပြည်နယ်ဝိုင်းမော်ဘက်မှာလည်းအိမ်သစ်တပ်ပွဲကျင်းပနေတဲ့အိမ်ကိုစစ်တပ်ကဝင်စီးလို့တည်ဆုံမှုရှိခဲ့ပြီးလူ30လောက်ဖမ်းခံခဲ့ရပါတယ်။ရန်ကုန်ကလာတဲ့သတင်းမခင်ဖြူထွေးပြောပြပေးပါရှင်
။ဇူလိုင်လ2ရက်ဒီကနေ့မနက်8:00ဝန်းကျင်လောက်ကရန်ကုန်မြို့မြင်းဒီကုန်းဂုံးကျော်တရားပေါ်မှာဘုံပေါက်ကွဲတာဖြစ်ခဲ့ပါတယ်။တရားပေါ်မှာချိတ်ဆွဲထားတဲ့ဆန္ဒပြစာသားကိုရဲတွေလာဖြုတ်တဲ့အချိန်ရဲကားထဲမှာပောက်ကွဲခဲ့တာလို့မြင်းဒီကုန်းမှာနေထိုင်သူတို့ကပြောပါတယ်
။ဘလိုင်းကောင်သူတို့လာအောင်ဖြုတ်တယ်လေ။တရားပေါ်မှာချိတ်ခဲ့တော့လာဖြုတ်တာချုပ်တော့အဲရဲကားရောက်လာတဲ့အချိန်မှာအဲ့ခိုင်နဲ့ကွက်တီနီရွာလောက်ကိုပောက်သွားတယ်လေထားပါဗျ။ချိန်ကမ်းလို့တော့သိမရှိပါဘူးဗျ။၈နာရီ၁၀မိနစ်လောက်ပဲဖြစ်တော့ဆိုတော့သူတို့ပိတ်ထားတာ9နာရီခွဲလောက်ထိကိုတိုင်းကုန်းကျော်စားဖို့အလုံးစုံကားကြီးပြီးမချက်ဘူးနော်အဲ့လိုအနေထားပြီးကိုပိတ်ဆိုင်ကြ။ကားကြီးကိုထွက်သွားတဲ့လူကြီးကသူလုံးဝဆိုရုံသားရုံတက်သူတွေတောင်မှကြောက်ဝိတ်တွေပဲစစ်တဲ့အနေထားမျိုးအလောက်ထိကိုစစ်တယ်ကြ
။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးဂုံးရောဘော်ကချိတ်ဆွဲထားတဲ့ဆန္ဒပြအဝိစာကိုဖျောက်သိမ်းပြီးရဲကင်းလက်ရင်နောက်ဖုံးအတွင်ထဲတဲ့အချိန်မှာလက်လုံမိုင်းပောက်ကွဲခဲ့ပြီးကားနောက်ဖုံးအနေငယ်ပျက်စီးသွားတယ်လို့ပြောပါတယ်။ဒီမိုင်းခွဲခဲ့တဲ့တရက်ခန့်ကိုဖမ်းဆီးရမိနိုင်ဖို့အတွက်စူးစမ်းနေတယ်လို့စစ်ကောင်စီဘက်ကတော့တုံ့ပြန်ပြောဆိုထားပါတယ်။မနေ့ကနေ့လယ်ပိုင်းတုန်းကလည်းမုံရွာမြို့ဆက်မှုဆောင်ရက်ကွက်မှာပောက်ကွဲမှုဖြစ်ခဲ့ပြီးတဦးသေဆုံးခဲ့ပါတယ်။ပောက်ကွဲမှုဖြစ်ဖြစ်ပြီးချင်းမှာစစ်ကောင်စီတပ်တွေရောက်လာပြီးလူငယ်တအူးဖမ်းဆီးခံခဲ့ရပါတယ်။ ညနေပိုင်းမှာတော့ဖန်စီကန်လူငယ်နှစ်ဦးတည်းကတဦးရဲ့အလောင်းကိုလာထုတ်ဖို့မိသားစုထံကိုဆက်သွယ်လာတယ်လို့မုံရွာပင်မတပိတ်စစ်ကြောင်းကကိုတန်းချုပ်ဦးကပြောပါတယ
်။မင်းရဲ့သူ့ဟောပါတော့ဒီမင်းဟာ2-3 နှစ်လောက်မှဖြစ်တာပေါ့အဲ့ဒီစမှုစုံထဲမှာဖြစ်တာလေ။ပြီးပြီးတော့သူတို့ဖန်ခေါ်သွားတာ2ယောက်ဖန်ခေါ်သွားတယ်2ယောက်ဖန်ခေါ်သွားပြီးတော့ဖြစ်ကြောင်းအိမ်မှာကအဲ့ဒီတရားဝတ်တည်သွားတယ်။မနေ့အဲ့ဒီဟိုညနေပိုင်းလောက်မှာပေါ့နော်ဘုံပေါက်ကပြီးညနေပိုင်းလောက်မှာဖန်သွားတယ်။အဲ့ဒီစစ်ချင်းမသိမကြနိုင်ဘလောက်နေသူတို့အိမ်ကိုဖုန်းဆက်တယ်ပေါ့အလောင်းဒီဘောကအလောင်းလာထုတ်ပါသေးတယ်သူဖုန်းဆက်တယ်ဒါပေမဲ့အလောင်းကတော့ရင်ခွေးရုံစစ်စစ်ကြီးကရောက်မလာဘူးပေါ့နော
်စစ်ကောင်စီတက်တွေဖမ်းဆီးသွားတဲ့နောက်တူကိုလည်းစစ်ကြောရေးမှစစ်ဆေးနေစေဆိုတာသာသိရပြီးဘယ်လိုအခြေအနေရှိတယ်လဲဆိုတာမသိရဘူးလို့ပြောပါရယ်မုံရွာမှာစစ်ကောင်စီတက်တွေကလုံချိုရင်အင်အားကို2ဆလောက်တိုးမြင့်ထားတဲ့ကြားကနေမရရအောင်ဆက်အနာရှင်စန့်ကြည့်ရေးဆန္ဒပြစစ်ကြောင်းတွေကလည်းချီတက်နေကြဆဲဖြစ်ပါရယ်ဒီကနေ့ဆန္ဒပြစစ်ကြောင်းမှာကြုံရတဲ့အခြေအနေတွေကိုမုံရွာပင်မတပိတ်စစ်ကြောင်းကကိုတန်းကျော်ဦးကအခုလိုပြောပြပါရယ
်ဆန္ဒပြဝေးရီကတော့ဟိုဒီဖိဖိနဲ့ပို့ပြီးတော့ကြက်လာတယ်ပေါ့နော်ဒီနေ့ဆိုလည်းကျွန်တော်တို့အခက်ခဲကြတဲ့နေ့လို့ရတယ်ပေါ့ဒီနေ့မှတော့ကျွန်တော်တို့ဟိုဘက်ကလည်းအပြင်းထန်ပြီးနေတယ်ကျွန်တော်တို့ဘက်ကလည်းအာဏာရှင်ကိုအပြင်းထန်စန့်ကျင်တန့်ကွက်ကြအောင်ကျွန်တော်ဒီမျိုးစုတွေချုပ်ပြီးတဲ့ခါမှာဒီဟိုတန်ပြန်အာဏာပြန်ဆန်တာပေါ့ဗျာအဲ့လိုမျိုးပုံစံမျိုးတွေကျွန်တော်တို့ပြန်လုပ်တယ်ပေါ့ဟုတ်တာစီလန်းပေါ့နော်တာစီလန်းမှာတာစီလန်းရဲ့တာစီဈေးပေါ့ဒီလူစီကားရဲ့တာစီဈေးမှာကျွန်တော်တို့ဖြည့်ချင်းတပိတ်ရောက်ကြတဲ့ပိတ်ကျွန်တော်တို့လုပ်တယ်အော်စစ်ကောင်စီရောအဲ့ဒီညမှာမှာတော့ကျွန်တော်တို့အမြဲတမ်းတွားလာပြီးတော့ချေချောက်နေတာရှိရပါတယ်။သူတို့ကကျွန်တော်တို့တပိတ်ကြောင်နဲ့ဖြူဖို့တက်ဖို့အမြဲတမ်းဒီပိုင်ငိုင်းနဲ့ပုံမှန်ပတ်တယ်။ပြီးတော့ဒီအရေးဖို့တွေလွတ်ထားတယ်ပေါ့နော်။ဒါပေမဲ့ကျွန်တော်ဒီနေ့စစ်ကောင်တော့မှဟိုတကယ်ပြီးကန်ဒီမှာအရေးဖို့တွေဖုံးဆက်လိုက်လို့မကျွန်တော်တို့ဟိုလူစုခွဲလိုက်ရအမြဲတမ်းလူစုခွဲလိုက်ရတာမျိုးရှိတယ်။အဓိကတော့သူတို့ကကျွန်တော်စစ်ကောင်တွေကိုဖြူဖို့အတွက်ပကင်းကတော့အမြဲတမ်းအရင်ကတည်းပို့ပြီးတော့လုံငယ်နှစ်ဆတိုးပြီးပတ်တာရှိတယ်။ပြီးတော့အရေးဖို့တွေပေါ့နော်။တို့တွေလည်းအမေလည်းအရင်ကတည်းပုံကြီးချလာတာမျိုးရှိရပေါ့ဒီကြားထဲနဲ့ကျွန်တော်လောရတာအနေတော့အရင်များတယ်ပြော
ပဲကိုးတိုင်းပြည်မျိုးဖိုးခေါင်ကြီးရွာကအသက်34နှစ်အရွယ်ဦးစိုးမင်းဆိုသူကိုတော့မြရွာစာတင်ကျောင်းတကားဖျက်ဆီးမှုနဲ့ဆွဆွဲခံရပြီးစစ်ကောင်စီတပ်တွေကဇွန်လ29ရက်နေ့ည17နာရီမှာဖမ်းဆီးသွားပါတယ်ဇူလိုင်လ1ရက်နေ့မှာအရက်ဝင်းနဲ့စစ်သား2ယောက်ကအိမ်ကိုရောက်လာပြီးဦးစိုးမင်းဟာဇွန်လ30ရက်နေ့အကျဉ်းသားတွေလွတ်တဲ့ဆင်းထဲမှာပါပေမဲ့လို့အဲ့ဒီနေ့ည2နာရီလောက်မှာတက်ပြီးတော့တေဆုံးသွားပြီးလက်ရှိမှာပြည်မျိုးစေးယုံရင်ခွဲယုံကိုပို့ဆောင်ထားလို့အလောင်းထုတ်ဖို့ပြောလာတာလို့ဆွေမျိုးတော်ဆက်တဲ့သူကပြောပြပါဗျ။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်မိုင်းနာကျေးရွာမှာတော့အိမ်သစ်တပ်ပွဲပြုလုပ်နေတဲ့ဥဉ္ကောင်စော်အောင်ရဲ့နေအိမ်ကိုဇူလိုင်လ1ရက်မနေ့ကမနေ့စောစောပိုင်းမှာပဲစစ်ကောင်စီတပ်တွေကအင်အားအပြည့်နဲ့ဝင်ရောက်စီးနှင်းပစ်ခတ်လို့တဦးတေဆုံးပြီးလူ30လောက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတဦးကပြောပါရယ်ဝင်ရောက်စီးနှင်းပစ်ခတ်ခံရမှုနဲ့ပတ်သက်ပြီးမိုင်းနာကျေးရွာဒေသခံတဦးကအခုလိုပြောပါရယ
်မနေ့ကကျမတို့ကတမတ်ပန်ကြားမှာပဲကျမတို့ကလက်နိုးတာပေါ့လက်နိုးတော့တဲ့အခုလိုဒီနေ့တိုက်ပွဲဖြစ်ပြန်နေတယ်ဆိုရင်မှနောက်ကျတော့ကျမတို့ဈေးထွက်လာတဲ့ခါကျတော့အဲ့လိုဒီအင်တာပတ်မှာဝင်ကြီးတာပါပါနဲ့ပေါ့နော်လူအယောက်30လောက်ဖမ်းဆီးသွားတယ်ကအဲ့လောက်ပဲကျမတို့ကြားရနေတော့အော်အင်တာပွဲဆိုတော့တော့မိအိုဘာလဲအေးသေးပေါ့နော်ဆင်းမျိုးတားချင်းနေလဲအများကြီးလာကြတယ်လို့ပြောလဲအဲ့ကတယောက်သူဦးတယောက်ပဲဖြစ်မှာပေါ့နော်အဲ့ဒူတေးတယ်ဆိုတော့တိကျတယ်ကျမတို့လည်းမသိရတယ
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်ကစပြီးဇူလိုင်လ1ရက်နေ့အထိစစ်ကောင်စီတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်ကလင်းငယ်တွေအပါအဝင်တေဆုံးရသူစုစုပေါင်း885ယောက်ရှိနေပြီလို့နိုင်ငံရေးကျင်းသားများကူညီစောက်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်AAPP ရဲ့ထုတ်ပြန်ချက်တွေဟာချက်ကားလုံးတယ်လို့စစ်ကောင်စီဘက်ကတော့တုံ့ပြန်ထားပါတယ်ရှင်
။မက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။စစ်အုပ်ချုပ်ရေးကောင်စီဘက်ကထုတ်ပြန်ထားတဲ့အကျဉ်းသားဥယျာဉ်အတိုင်းပြန်ပြီးတော့မလွတ်သေးလို့ဒီပုံမှန်905ကကြီးနဲ့ဆွဲဆိုခံထားရတဲ့အကျဉ်းသား900ကိုအင်းစိန်ထောင်ကနေပြန်လွတ်ပေးလိုက်တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။တကယ်တမ်းတော့ဒီထက်ပိုပြီးတော့နည်းတဲ့အရေးအတွက်ပဲလွတ်မြောက်လာတယ်လို့အကျဉ်းသားတွေကိုလိုက်ပါကူညီပေးနေတဲ့ရှင်နေတွေကပြောပါတယ်။စစ်ကောင်စီကထုတ်ပြန်တဲ့အတိုင်းလွတ်မြောက်ခဲ့ကြသလားဆိုတာကိုလည်းပြန်ပြီးတော့စစ်စစ်ဖို့ခက်ခဲနေတယ်လို့ရှင်နေတွေကဆိုပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ဦးသိန်းထိုင်ဦးပြောပြပေးပါရှင်။
ရန်ကုန်အင်းစိန်ထောင်ကနေဗိုလ်တပ်ကပြန်လွတ်ပေးလိုက်တဲ့အကျဉ်းသားရေတွက်ဟာ921ယောက်ရှိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပေမဲ့တကယ်တမ်းပြန်လွတ်လာတဲ့ရေတွက်ကအငြင်းပေါ်စရာဖြစ်နေပါတယ်။ပြန်လွတ်လာတဲ့အကျဉ်းသားတွေရဲ့အချက်လက်ကရှင်းနေတဲ့စီကိုမရောက်တဲ့အတွက်ဒီရေတွက်မှန်ကန်ရလားဆိုတာတက်မပြောနိုင်တဲ့အကြောင်းဒီအကျဉ်းသားတွေကိုလိုက်ပါကူညီပေးနေတဲ့ရှင်းနေတွေက VOA ကိုပြောပါတယ်။တကယ်တမ်းအကျဉ်းသား900ကျော်လွတ်မြောက်ခဲ့တဲ့ဆိုရင်အင်းစိန်ထောင်ထဲမှာမြို့နယ်လိုက်ဖွင့်ထားတဲ့အထူးတရားရုံး38ခုကနေပြမ်းပြအယောက်20စီလွတ်မြောက်လာရမယ့်အခြေအနေဖြစ်တယ်လို့ရှင်းနေဥက္ကမောင်မြင့်ကတွက်ဆပြပါတယ်
那拍蚂蚁蚂蚁新年纪的看嘛，我那说的有的这样的人说的蚂蚁年轻的这些的。在于啥可能那些都要弄又拉没出个人。我们其中说只有六万年都谁要把你按压都那谁的都拉年轻的这些。在于没二十六播报了他们起舞那的啥今年来又把他说我都要被这段时间在哪里没得不他离我去你的那他难选动作下去的。
ဒါပေမဲ့မုတ်ဒီဆောက်တဲ့ကာလမှာတရားရုံးကိုပို့မလို့ပဲထောင်ကနေတည်းလွတ်ပြေးတာမျိုးလည်းရှိနိုင်တဲ့အတွက်စစ်ကောင်စီဘက်ကထုတ်ပြန်တဲ့အရေးအတွက်မှားတယ်လို့မဆိုနိုင်ကြောင်းသူကပြောပါတယ
်။နှစ်ဖက်လုံးမှာတော့ချစ်တန်ရအခြေအနေတွေရှိတယ်။921ရောက်လွတ်ပြီးပါပြီဆိုတော့အချင်းထောင်ကနေမှာထုတ်ပြန်ကြေညာတာဒီလည်းပဲသူတရားရုံးမှာတရားစွဲတင်စားတဲ့လူတွေပါသလိုမတင်ရသေးတဲ့ထိမိထားတဲ့လူတွေကြတော့တရားရုံးကအသိပေးကြရမလို့ပဲနဲ့ထောင်နေနဲ့လွတ်လိုက်နိုင်တာရှိတဲ့အတွက်ဒါလည်းချစ်တန်ရအခြေအနေရှိတယ်။
တရားလွတ်တော်ရှင်နေဒေါ်ဇာလီအေးကတော့သူတို့လိုက်ပါကူညီပေးနေတဲ့အမှုတွေကလူတချို့တဝက်ပဲလွမြောက်ခဲ့တဲ့အကြောင်းပြောပါတယ
်။ဒီမှာခေါင်းရံဆက်တင်လာပြည်တယ်မပြည်ဆိုတာကတော့ငါကတော့ထောင်ပဲဖြစ်နေတယ်ဒီလား။အဲဆိုကျွန်တော်တို့လူတွေဆိုကျွန်တော်တို့ဒီအပြင်လူတွေဆိုမှဘယ်လိုမှကစဉ်းမသိဘူးလေ။ကျွန်တော်တို့ဆိုကျွန်တော်တို့စဉ်းနေကျွန်တော်တို့တိုက်တဲ့ခါမှာကျတော့ကျွန်တော်တို့ကခင်ဗျာဆက်စပ်လို့ကျွန်တော်တို့လူတွေကလွတ်တာပြီးကြတော့ကျွန်တော်တို့မသိ
ဘူး။စနပြမှုနဲ့ဆက်စပ်ပြီးပုံမှန်95ကကြီးနဲ့ဆွဲစုခံထားရသူအများစုပြန်လည်လွတ်လာတယ်ဆိုရင်လည်းပြန်မလွတ်လာသူတွေလည်းအများကြီးရှိနေတာပါအဲ့ဒီနေ့ကအင်းစိန်တောင်ရှိမှသားဖြစ်သူကိုသွားရောက်ဆောင်ဆိုင်ခဲ့တဲ့ဖခင်ဦးမင်းနိုင်ကသူသားပါမလာဘူးလို့ VOE ကိုခုလိုပြောပါတယ
်ဦးတိုင်းပါလာသေးဦးတိုင်းဘယ်လိုကြောင့်မပါလာလဲမသိဘူးသူတို့ပြောတော့တကယ်အင်းစိန်ကနေကိုခဏရကျော်ကိုအဲ့ဒီကဦးသွားတော့ခဏရကျော်လည်းမရှိပါဘူးတိုင်းသူတို့အများဆုံးလွတ်မှာ900တော့မရှိဘူးအင်းမြေကြီးကလေဖြစ်စီကိုကြီးလောက်ကတော့ဒီပါတယ်အပြည့်အချက်တွေလည်းမဟုတ်ပါဘူး။တနေ့နှစ်စီးကတော့ခါလီထွက်သွားတာပြည့်တယ်။ငွေရဲ့ပုံရဲ့ဇက်ကိုက်လွတ်မယ်လို့ပါလို့ရှိရယ်တူတော့တူတော့ပါဘူးကတော့ဆောင်းပါလေ။မင်းကလည်းတော့ဆောင်းတယ်။အားမကြည့်သတင်းတွေကတက်နေတာတော့ကြားပြန်ပြီးရှိရမင်းလေးပုံရဲ့လေးကလည်းဒီလွတ်မယ်လို့အတန်ကြားပြန်ပြီးသားတယ
်။လာမယ့်ဇူလိုင်လ3ရက်နဲ့5ရက်နေ့မှာလည်းချင်းသားတွေကိုနောက်ထပ်လွတ်ပေးဖို့ရှိတယ်လို့သတင်းတွေထွက်ပေါ်နေတဲ့အကြောင်းရှင်းနေတချို့က VOE ကိုပြောပါတယ်။ထောင်ရှိမှလူစုလူဝေးမဖြစ်ဖို့နဲ့လွမြောက်လာတဲ့သူတွေကိုသက်ဆိုင်ရာမျိုးနဲ့စကန်ဒီမှာပဲစောင့်ဆိုင်ကြဖို့ရှင်းနေတွေကကြံပြုထားပါတယ်ခင်ဗျာ
။ဦးသိန်းထိုင်ဦးပြပြပေးခဲ့တာဖြစ်ပါတယ်ရှင်။စကိုင်းတိုင်းဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်နေတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်။စကိုင်းတိုင်းဒေသကြီးဒီပဲရင်မြို့နဲ့ကောလင်းမြို့တွေမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တပ်တွေတိုက်ပွဲဖြစ်နေပါတယ်ဒီတိုက်ပွဲမှာတော့နှစ်ဖက်အကြအဆုံးရှိခဲ့တယ်လို့ကောလင်းမြို့ဘက်မှာဆိုရင်လည်းစစ်ကောင်စီကပစ်ခတ်လို့ဒေသခံတွေဒဏ်ရာရတာရှိပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြပြပေးပါရှင
်ဒီကနေ့ဇူလိုင်လ2ရက်နေ့မနက်အစောပိုင်းမှာစကိုင်းတိုင်းဒေသကြီးဒီပရင်မြို့နယ်ကြီးရွာနဲ့ဆက်ပြားချင်းကြီးရွာကြားမှာဒီပရင် PDF တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့အပြန်အလှန်ပြစ်ခတ်တာတွေဖြစ်ပွားခဲ့ပြီးတော့နှစ်ဖက်အကြဆုံးတွေရှိခဲ့တာပါဒီနေ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တပရင် PDF ကတောင်းဝန်ရှိသူတဦးကတော့အခုလိုပြောပါတယ
်ဘယ်လိုဖြစ်ပါလဲဆိုတော့သူကစစ်ကြီးထိုးပြနေနေစဉ်းစားတာပေါ့မင်းကအင်းအားနာမည်နဲ့နော်အဘဘူးဘူးငါဆိုရင်ဒီကပုံမှန်ကြီးမျိုးရှိပါပေါ့အဲ့ဒါကမနေ့ကဘာပေါ့ဒီမှာခွေးလောက်ကနေပို့ထုတ်ဖို့ဖြစ်နေတယ်။အော်ဒီဒီပါပါမျိုးရပြီနော်။ချစ်ချင်းချစ်ပါတော့။ချစ်တော်ရင်ပါမျိုးဖြစ်တယ်။တောင်ပေါ်ကကဒီမနေ့နေ့ကဘယ်မှာခုမင်းနေဒီမှာခွေးခုနောက်ကျွန်တော်တို့ဟိုဆမဒီမှာခွေးပုံမှန်နေတော့ပါမယ်။ဘယ်ပါလာပြောပြောပြောမှာပေါ့။ဒီမှာတော့ဘယ်လိုလဲလုံးဝကြည့်နေပုံးလုံးဝကြည့်နေဘယ်ဝတ်ထုပေါ့။ဆိုမှဆုံးမှာတော့မှန်။ဟိုဒီကြောက်ကိုစကလားပြမျိုးတော့ပေါ့နော်။ဘယ်လိုကြည့်အပကုန်ပေါင်းပေါ့နော်။နောက်ဒီကြောက်ကဘာလဲဒီလိုပါပါဆုံးမှာပေါင်းနေတာကဘူးအဖြစ်ပါလေဒီမှာလာတော့တယ်ပေါ့။ကျွန်တော်ဒီဘက်ကလည်းကျွန်တော်ဒီဘက်နောက်ပြန်ပေါင်းအောင်ကြပါပါဘူ
း။စစ်ကောင်စီတက်တဲ့နဲ့တပင်း PDF တို့ဟာပြီးခဲ့တဲ့ဇွန်လ10ရက်နေ့ကစလို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကလည်းတပင်းမြို့နယ်အပိုင်ကကြေးရွာတွေမှာမကြာခဏဆိုသလိုဝင်ရောက်ရှာဖွေဖမ်းဆီးတာတွေပြုလုပ်နေပါတယ်။တစက်ထဲမှာပဲသခိုင်းတိုင်းကောလင်းမြို့အထက်ကတောင်ပေါ်မှာဒီကနေ့နေ့လယ်ပိုင်းကစစ်ကောင်စီတပ်တွေနဲ့ကောလင်း PDF တို့တိုက်ပွဲဖြစ်ပွားခဲ့ပြီးအဲဒီနောက်မှာတော့စစ်ကောင်စီတပ်ကမြို့ရင်းမှာဘုံသီးလို့ယူဆရတဲ့လက်နက်နဲ့ပစ်ခတ်လို့အိမ်ခေါင်မိုးပေါက်ပြီးအဲဒီအိမ်မှာနေထိုင်တဲ့မိသားစုဝင်2ဦး lando lana de utiga de yashige vare. Dichi niguro, calling mugan uga.
Someone now, you know, and the Sigonsia, the ye, the Nazia, me, in a nasi, which you can watch, but Dore, Dore Hamadi, General Jara, Tamodan, you might be different pity. ก็มาจากตรงชื่อเดียวเลยจ้าเนาะเนี่ยเนี่ยอะไรก็แล้วแต่ที่จะอะไรก็ตัวเองเป็นอะไรสุดแล้วเนี่ยจะมาอะไรจะมาไม่ใช่หนึ่งในตัวเองอ่ะเรื่องมาที่ทำมาแล้วจะมาดูที่อะไรแล้วก็ที่สักการะอะไรพวกนี้ก็ต้องติดใจเดียวเขาเรื่องมาแล้วก็อาจจะมาดูที่มีสิบบาทเดียวเขาจะยังไงจะมาดูที่อะไรก็ต้องมีสิบบาทเดียวไอ้เขาไม่บอกตัวเองว่าไม่ต้องมีเงินเขาเนาะ
อันนี้เนี่ยจะมีเงี้ยก็เขาจะยังไงที่ตรงนี้ก็เลยจะยังมีการควบคุมสูงเลยที่อะไรเงี้ยน่าจะช่วยได้น่าจะช่วยได้นี่คือที่เอาไว้ที่ยันมาตรงมาการที่สิบสี่จะคุยนี่คือเรื่องที่อะไรที่ข้อมูลมันเนาะแล้วก็รับจริงก็แล้วพอเปลี่ยนแล้วเปลี่ยนขัดตอนเนี่ยปัจจุบันสิ่งสิบแปดก็เลยเตรียมทุบยันเลยก็เลยปีเดียวก็เลยที่จะมาพิสูจน์ในเดือนหลุดพิวาเลย
ในนั้นเรื่องมีอยู่จำนวนมากมาแล้วสิ่งสิ่งที่ได้เนี่ยที่ต่างกันปีเดียวที่มาจากคณะสูตรลู่ได้บริพิบานีบีที่ต่างกันนี่ก็ย้ายแล้วเนี่ยสวยกันบีซึ่งถ้าเกิดอนาคตในกูสังเกตในอะไรพิบานีขมยาโคยันนั้นจบยาปีเกล้าพิบานีสิมีมันยังมาจะจบยันพิลาเรกูเป็นนั่นที่กูเสมอการเงินนี่เรื่องเช่นนี้กูติมยาเป็นจมาร์เร เดี๋ยวเรามาเรากูเป็นนั่นที่เกี่ยวกับกูสตูดิโอวิโรจูลานิลูที่กันนี้จุลัยละเนี่ยนี่กันนี่สาบีมันเลยก็มีเนี่ยคนนักคุณเนี่ยปกติเนี่ยก็มีเนี่ยนักคู่กูสเตดเดอร์โฮมแต่มาไล่เดอร์จ้ะมีเนี่ยบางเนี่ยเซลล์ที่เอเนี่ยมาเป็นนิจบุตรแต่มาไล่บ่าวีที่ลุงมีเนี่ยเนี่ยมาเป็นนิบุกันแต่ไล่เดอร์มีเนี่ยดีดีก็เกี่ยวกับกูเสมอเอาส่งเช่นนี้ยังงงอะไรเรื่องเปลี่ยนสงูมาสมยามมุ่งเต็มยาทาวาเร จุลัยล่ะนี่ยังนี่ก็สบายแล้วมันเลยได้เนี่ยก็เช่นยาตาซีเช่นเอตาซีพี่จีจะก็มาหาเอาเนี่ยเอาเนี่ยตาซันอปาเอาเงินไปเต็มจีอเมริกาปูรามิโนเอโรโกสเตย์แอทโฮมตามฮาลายบาร์เร่มันเลยมาจับประเด็นจากเหตุที่พี่ลูน่าคนยังงานเส้นยังเนี่ยโควิดจังเตยส่งดูเซอุชิเกบาร์เร่ไอ้เท่ากับจับประเด็นที่พี่ลูน่าเสียงงานยาวสีทาร์เร่เอาเนี่ยตาซันมิโนเอมาโรลูเรโกตีดันทับุนิยาแค่แค่ชินิเนลูโควิดได้เชยมาป่าวเองกุนินิเร่
ถ้าบางสูตรลูกหูกุญย์เอเตอุกชากาวิโอเอโฮเปียวมาเลยฉะนั้นเราอมีตาจันยูนี่มาสูงยิ่งใจเชื่อตัวตัวต่างอาชีพอะไรเชื่อมีมาเลยฉะนั้นเราดีกว่าต่างกันนี่นารีโอไอเชื่อมีมาปุ๊บเลยฉะนั้นเราคุ้มได้แล้วบ่ตัวนี้นารีที่จะรู้เอชกันเราตลอดเลยฉะนั้นเราเอเตอุกชากาวิโอเอโฮเปียวมาเลยฉะนั้นเราดีกว่าต่างกันนี่นารีโอไอเชื่อมีมาปุ๊บเลยฉะนั้นเราคุ้มได้แล้วบ่
ที่พี่ลูน่าดูแลในวิเมกายอกากาเกวเทนโชยซีเมนเวโกโรไลน่ามูอาเนนิดเดียลูเลตุกับจอบยาบาร์เร่กูเป็นเด็กนี่อะไรไล่กูเรียนมาลูกชูดีกาเจ้าเรียนดีกาบูจุดากาฉันนั่นรู้ตัวเกียร์เร่ชินิลิจอบยาเกียร์นี่อะไรกูมาคุณเนี่ยเราเชื่อเรื่องอะไรแต่สิ่งที่เราเวนี่ตัวนู้นตัวนี้ตัวนี้เขาละเนี่ยเจเนที่เราเอลูที่เราเรื่องมันก็ไอ้สิ่งมาของที่เกี่ยวแต่ก็บ้าจังเลยไอ้สิ่งที่เนี่ยกายมันดีมันดีไหมโอ้ตัวนี้ตัวเดียวเนี่ ဒီကနေ့ဒီမှာတရက်အတွင်းမှာ126ထိရှိခဲ့တာပါမင်းလာမြို့နယ်အတွင်းမှာရှိတဲ့ကေဇယ်ဘရာဟီတာဖွဲ့တွေပူးပေါင်းပြီးတော့မြို့နယ်ခြေရွာရပ်ွက်တွေအလိုက်အဖွဲ့တွေခွဲဆောင်ရွက်ပေးနေပါတယ်ဒေတာရင်းကူးဆက်သူဦးရထပ်ပြီးတုံးမလာစီဖို့အတွက်ဆောင်ရွက်တဲ့နေရာမှာလိုအပ်ချက်တွေရှိနေတယ်လို့စင်ကန်လက်လူမှုကေဇယ်အတင်းတာဝန်ရှိသူတယောက်ကဖီယိုအေကိုပြောပြပါတယ်
အဲ့တော့လောရရတော့အောက်ဒီနေ့တက်လက်ပြနေတာလေးတော့မရှိသေးဘူး။အဲ့ဒါနဲ့ချိန်မှာဖြစ်တဲ့လက်ထဲမှာဖြစ်တဲ့ဦးရ။အဲ့တော့ချိန်မှာဖြစ်တဲ့လက်ထဲမှာဖြစ်တဲ့ဦးရ။အဲ့လိုဖြစ်လာမှာဆိုလို့ကျွန်တော်ကအောက်ဒီနေ့ကျိုးသူ့ရယ်ဆိုတော့ပဲ။ဒါပေမဲ့ဒီစီကဘီဘီမလောင်းကားတာလို့ဆိုတော့လောရကျွန်တော်တို့ရှိရတယ်လက်ပြနေလောက်ရတာလို့အခုက 这个楼也没安的哟，没老高过，阿拉百五年啊，楼在楼前面，楼在下面的，这个我也理解了不？过来弄完了，念了念的，六十层，几层的了，念了念了，你都不这样子了，我们是拿个包木头，这样子，啥地方的都要做，你包木头的，这样子不用这样子了，你更加的念了不？你更加的念了，哎，这个不明白了不？奥数念了，这个有一万里来六层的，有人买六层的，哎，这个奥数念了，你那个听哪位？我说六万这个了。
ချင်းပြည်နယ်စကိုင်းတိုင်းပဲခူးတိုင်းနဲ့ချင်းပြည်နယ်အပါအဝင်မန္တလေးတိုင်းမှာရှိတဲ့မြို့နယ်20ကိုယောဂါကူးစက်မှုအခြေအနေကြောင့်မလိုအပ်ရအိမ်ပြန်မထွက်ဖို့အတွက် stay at home သတ်မှတ်တာဖြစ်ပါတယ်။နိုင်ငံတွင်းကယောဂါကူးစက်ခံရသူတိုးလာတဲ့အထက်ကာကွယ်ဆေးထိုးထားပေးသားသူတွေလည်းပါဝင်နေပါတယ်။ကာကွယ်ဆေးတွေထပ်ပြီးရရှိဖို့အတွက်ရုရှားနဲ့တရုတ်နိုင်ငံတို့ကနေကာကွယ်ဆေးတွေကိုမှာယူထားပြီးတော့ဇူလိုင်လအတွင်းမှာကိုဗစ်ကာကွယ်ဆေးတွေမြန်မာနိုင်ငံကိုရောက်ရှိလာမယ်လို့စစ်ကောင်စီဘက်သတင်းတွေကနေတဆင့်ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကရောဂါစတင်ခဲ့ချိန်တည်းကစုစုပေါင်းစစ်ဆေးခဲ့တဲ့တပ်ခွဲနမူနာက2,800,000ကျော်ရှိပြီးတော့အဲ့ဒီထဲမှာအတီးပြုတ်လူနာစုစုပေါင်းက36,000နီးပါးရှိနေပါတယ်ရှင်
။မဆုမျက်မှုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သတင်းတွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့စတိုက်တင်ဆက်ပေးမယ့်အပတ်စဉ်ကဏ္ဍအစီအစဉ်တွေကအမျိုးသမီးကဏ္ဍကိုအရင်ဆုံးနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာဆ ਿਆ နာသိမ်းပြီးတဲ့နောက်ပိုင်းစန့်ကျင်ကန့်ကွက်လှုပ်ရှားမှုတွေမှာပါဝင်တဲ့သူထောင်နဲ့ချီကိုစစ်ကောင်စီကဒီသတင်းပတ်ရဲ့ဗုဒ္ဓဖူးနေ့မှာပဲပြန်ပြီးတော့လှုပ်ပေးခဲ့တာမှာတော့သတင်းမီဒီယာသမား10ဦးကျော်ပါဝင်ပါတယ်အဲ့ဒီထဲမှာအမျိုးသမီးသတင်းတော့တချို့လည်းပါဝင်ပါတယ် One News ကအလွတ်တန်းသတင်းတော့မတ်ရွှေကြီးဝင်းကတော့အာနာသိမ်းပြီးတော့ဆယ်ရက်မြောက်နေ့မှာအဖမ်းခံခဲ့ရတာပါပသိမ်ချင်းတော်မှာ9လနီးပါးနေခဲ့ရပြီးတော့ပြန်လည်လွတ်မြောက်လာခဲ့တဲ့အချိန်မှာသူဖမ်းခံခဲ့ရတဲ့အခြေအနေထောင်တွင်းအတွေ့အကြုံတွေကိုမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမတ်ခင်ဖြူထွေးတင်ဆက်ထားတာနားဆင်ပါရှင
် There's a path we must choose sometimes Gotta stand up and fight
မရွှေရီဝင်းကဒါပြီးခဲ့တဲ့ဇွန်လအကုန်မှာပေါ့နော်ဒီအချင်းသား2000ကျော်ပြန်ပြီးတော့လွတ်ပြေးတဲ့အထဲမှာပါလာတဲ့သတင်းတောက်တွေထဲမှာအမျိုးသမီးသတင်းတောက်တကယ်အနေချင်းလေးတွေထဲမှာတယောက်ပါလာတယ်ဆိုတော့ကျွန်တော်တို့သိရတယ်လေပြန်လွတ်လာတဲ့အပေါ်မှာလေတကယ်ကိုကျွန်တော်တို့ဝမ်းသာပါတယ်အဲ့ဒါကိုလည်းပြောချင်ပါတယ်
အဲ့တော့အခုလည်းအရန်ပျော်နေရပေါ့ဟု
တ်ခုလွတ်လာတဲ့ဆိုတော့အဲ့ဒီပျော်နေတယ်ဆိုတော့ခံစားချက်ပေါ့နော်ဘလို့ခံစားရလဲလွတ်လာတဲ့အချိန်မှာ
လွတ်လာတဲ့အချိန်မှာဘလို့ခံစားရလဲဆိုတော့ညီမဒီပသိမ်မှာအရင်ဆုံးအဖမ်းခံရတာပေါ့သတင်းတောက်တယောက်လည်းဖြစ်တယ်နောက်ပိုင်းဘန်းခံရတော့လို့မိန်းကလေးတယောက်ပြီးတယောက်ပေါ့အခုပသိမ်မှာဆိုရင်အခုကျမတို့အမျိုးသမီးဆောင်မှာဆိုတော့ဖမ်းဆီးခံထားတာ73ယောက်ထဲမှာဆိုရင်ပသိမ်က6ယောက်ပဲပါတယ်အဲ့6ယောက်ထဲမှာကိုကအစောဆုံးအဲ့လိုအစောဆုံးဖြစ်ပေမဲ့ပထမဒီ73ယောက်ကအပြင်မှာ2ယောက်လွတ်သွားသေးရဲ့အာမခံနဲ့တယောက်လွတ်သွားရဲ့အဲတယောက်ကကြတော့သူကပါလက်ခံပြီးလွတ်သွားရဲ့အဲ့2ယောက်ကညီမ2လလောက်နေပြီးတော့မှသူကရောက်လာတယ်အရင်ရောက်တော့ပြန်နေတယ်နောက်မှပြန်တဲ့လူတွေတွေ့ရတဲ့အတွက်ကျွန်မအရင်ရောက်တဲ့လူဖြစ်တယ်သူတို့နဲ့အတူတူလိုက်ပြန်နေတယ်အမေအမကန်ကိုသူတို့ကိုပဲပြေးသွားတယ်အဲ့ချိန်မှာလည်းအရန်စိတ်မကောင်းနေဖြစ်ပြီးတော့တန်းနေရတယ်သူတို့တော့ဝမ်းသာရဲ့ပြန်လွတ်တဲ့အတွက်အဲ့တော့ဒီလိုမျိုးပြန်လွတ်မဲ့နေ့ကိုစောင့်နေရပါတော့သူတို့တန်းနေရဖြစ်စီဖြစ်စီအပြည့်ရှိရလို့ခံရဖြစ်စီကိုကလက်ရှိမှာကိုယ့်ရဲ့သားနဲ့ကိုယ့်ရဲ့မိခင်အိုးနဲ့ကိုကခွဲပြီးတော့လူမေရပြန်ရင်းစုံနဲ့ခံဝင်ကိပဲဖြစ်ဖြစ်ဘယ်လိုဖြစ်ဖြစ်ပြန်မယ်ပေါ့အကောင့်အနေကိုတွေးထားတာပေါ့အရန်ဝမ်းသာသွားရပေါ့ပျော်တာတော့ပျော်တယ်အမေတတိထားမိရတော့ကိုခံဝင်ချက်နဲ့လွတ်တဲ့လူကြောက်ဖြစ်တဲ့အတွက်ကိုကအစိုးရကိုကိုအပြစ်မရှိဘူးလို့လည်းခံယူထားတဲ့လူကြောက်ဖြစ်တော့တတိနေနဲ့လည်းရုတ်တရက်ညနှစ်ချက်ပြီးချိန်နောက်ပြီးဖန်ခံရတဲ့လူကြောက်ဖြစ်တဲ့အတွက်ဟောငါခံဝင်ချက်နဲ့လွတ်တယ်ကွမ်းမဲ့တာပဲမဲ့တတိနဲ့တော့အခုဒီမှာပြန်လာရဲပေါ့နော်အခုအိမ်မှာဆိုရင်လည်းကိုအောင်ကိုဒီစီပဲနေရဲဟုတ်မှာ
အဲ့တော့ခံဝင်ချက်နဲ့ဆိုတော့ခံဝင်ချက်ကဒီဟာကိုကိုကဟိုလုတ်ခဲ့ပါတယ်ဆိုတာမျိုးခံဝင်ချက်ထုတ်ခိုင်းတာလားအခုပြန်လွတ်လာတဲ့ပုံစံက
သူတို့အဲ့ဒီမှာကျမတို့ဒီခန်းမှမှာပေါ့နော်ဒီစစ်တပ်ကထောင်အကြီးကြီးရောဒီရဲဘက်ဆိုင်ရာရဲမှုတွေရောထောင်ပိုင်ကြီးရောညှို့မှုတွေရောပေါ့နော်အဲ့လိုလာပြီးရောသူတို့ဘာကြောင့်လွတ်လွတ်တယ်ပေါ့မိသားစုတွေရဲ့အခွဲခွဲနေရတဲ့သူတို့ဘက်ကကုတ်ချင်းစာလို့ပေါ့နော်အေးဒီဒီလက်ပြန်စီစဉ်လို့သူတို့လွတ်ပြေးလိုက်တာဖြစ်ပါရဲ့ဆိုပြီးရောသူတို့တက်ဆိုင်ရာသူတို့ဟောပြောတဲ့ပုံစံမျိုးလေးတွေကြောသွားတယ်ပေါ့နော်ကြောပြီးသွားတော့မှသူတို့တက်ဆိုင်ရာဌာနကနေပြီးရောအဲ့တရားသူကြီးနေနေရလာတာလာပြီးတော့ကျမတို့အတုပ်အတုပ်တွေပေါ့အဲ့မှာရှင်ဝင်းပါညာခေါ်ပြီးတော့သူတို့ဘယ်လိုပြောလဲဆိုတော့ရှစ်ရှစ်ရှစ်ကဝင်ခံပါလားမဝင်ခံဘူးဆိုရင်ကျမတို့ကဒီအမှုကိုစက်စင်မှာဖြစ်တဲ့အတွက်ဒီပြန်လွတ်တဲ့အထင်မှာမပါဘူးကြံခဲ့ရမှာတကယ်လို့ဝင်ခံမယ်ဆိုရင်တော့ဒီတစ်ရှစ်ရှစ်ကိုကျမတို့ကနှစ်လနဲ့ဖြတ်ပြီးတော့ကျမတို့ကပြန်လွတ်ပြီးမှာ905ကဒီနဲ့ဒီသဘာဝဘေးစီပေါ့နော်ဒီအမှုကတော့ကျမတို့တရားဆွဲတဲ့ဒီစစ်တပ်သူကျဲလို့ပေါ့အဲ့ရနေပြီးတော့တရားရုံးရုပ်သိမ်းွာတင်လိုက်တဲ့တည်းသူကရုပ်သိမ်းပေးရ 这是是在哪哟？我看没什么，怎么路啊？没差别路呀嘛？我问他，我说呢，怎么路啊？这车的有没说？哎，路那张边来的，边你瞅看你呀嘛？说，我看马拉文看了，管我东边八路边的街，怎么路叫？我嘛这是是在哪？怎么哪里他说你进路为宝？俺要怎么不呀？俺们退呀？说没有，他就是你不对嘛？说，你飞过来困难眼里嘛？你不嘛？你这是是给我偷来的？哎呀，俺要怎么输啊？我俺别么退啊？我说。够嘛了喏，我看那图片没说的，我看来这个，我看你照片来着。
老师傅大哥，这些事故咯，我看来呀嘞，咱们今年是说他嘞哈哩，木有了边没有把那边来的是破了嘞，撇大玻璃喏。
OK， 二楼没有包哈，
下
面买六月七比较包喏，没漏到屋子嘞，碰上牛的，我那么多玩啊不？
哎，里头啊，古路没有，过啊，这个人啥了？这里那么的要，这里有你的车吗？潘看下嘞，潘的车嘛嘞，三那边刚上手表，让叔叔看下嘞，说他说叔叔嘞，他啥个嘞嘛，我妈你的叔叔家的阿罗巴你的不喏。
OK， 我说明天来找你阿罗喏，你妈这边住啊？你三那边的这边你妈住啊？这个在那边三那边的朋友怎么刚上来不
？OK， 哎呦的，今天我嘛，你给阿拉的阿拉你把老皮多阿拉不喏？啊，潘看下啦，飞过来拉是罗，阿拉飞米哦，没嫁给马老呗。潘看来呀啦不？
啊那等你的，去那家去嘛呗。潘看来呀不？
半年你来。
怎么了？啊那等那等
你，等你，
等那三那差价啊，超越你不？喏，三那价超越你，怎么三元你？俺那彻底就潘看来呀。
说阿弟，俺那你把家的一间房里嘛，你给伢的起码要把里整对伢嘞。这处理啊，怎么了？等你家的伢收入些耶？伢那那啥大事的，又把如果喏没有种家嘞，怕的就是潘西看伢的起码，他那要拿咯，就被你伢的事业出来啥没有种家嘞，开家了哩，过过来我，俺那不代表不如种个伢嘞，那啥年份看伢啦，没有种个伢啦是啦。
那啥年份，俺都没有了，就那媳妇咋拿潘的伢嘞？这处的就不要了。这个看的都有一点那点不能有叫的，怎么大拉盘的，怎么来这么看不？哎，能有要么修的，怎么是拉米拉？哎，你那块广场的不都来没有大脚盘那里啊？怎么我们标的？
老宋家肉够水的，木瓜不能木撇多嘞。
啊，木瓜嘛，不成麻烦呀，宝妈，你这把话别那啥啊那个，对哟，这事情呢是，哎，那苦味是也都甜，要用心的用心一点点不？哎，你妈后来就看我阿样阿家的呢是。东京这家人的标过喏，俺们明年啊，超老板东京人民就毕业开家了嘛。那学问我，我把我本地那生俺的，俺呀俺家的没有发了的，都等于在电脑上嘛。哦，现在最近的是什么？俺呀俺家的发来说大连里的时候嘛，啊，怎么我东京的时候啊毕业过喏？怎么我宝马东京的时候啊？哎呀，我家己也就是说个，就是说那生熬。
哎哟，这个人咋咯？过六点你家嘛的，过不那说的木薯啊，让嘛地啊啦，没有多便宜啦，不喏。
OK。
哎哟，哥哥，把上盘的六幺天嘞。
比如不讲咯，你妈我说叫你啊咯，第二轮的在那边刚刚输的，说啊不喏，第三轮到输的，说的碰上没有，没标过，还没过完来续签的嘞。怎么今天到？你怎么今天抓一下？你怎么在那边的？哎呀，所以嘞，过完谷歌，然后谷歌这边嘛，标属于如果他标来个，所以讲伊啊，哎，在那边里面的，不等里面配合什么，刚刚的属于对来着不？
啊，谷歌路线的，比阿拉对面那边嘛，潘西看下来，等到底多么样细吧嘞？第六秒，等到底昨天有哪些呢？啊，潘看下来，前年呢，不得比了我八面标签嘛嘞？
八面标签嘛来说，其他有哪类木木类的经营的标签呢？怎么了？等你去做，等你抓一下哦。看到这样刚上手，怎么了？坐起来再看嘛。怎么了？男人母鸡也多嘞，看嘛。怎么了？跟你哪？怎么了？别看下来。怎么了？没打住嘴呗？谁提开呀？让他进来。哎呦，怎么了？等你他妈有，等你他妈耶！真会的，泡拉嘛泡拉出来，心里里面呗，真的，哎呦，真有劲嘞。他把人家人那对比哦，孤单娘吃蛋，我坐车子的碰见牛嘛，俺们牛人嘛吃水煎锅呢。我不说这么多的，谁啥时候龙眼外出的多？但是等你搞那时候出多少他妈的龙眼刚刚属于盘山了，怎么了？我们了等你多少钱嘞？俺龙眼说龙眼你还有怎么了？龙眼多少明年再见哦？你来这路的呀，刚好去北美，明天开路的耶，你咋子的？慢慢表演，怎么说不？啊，碰啊，成龙戏耶，第三个一百戏耶，怎么盘山的起码不算得比较的，他跟奶奶你咋子的？你这边那么老的，这 DPC 也养娃，这俺们还怎么有恁奶奶不呢？ ီတန်တန်မြတ်ဖြစ်သွားတယ်သူကတော့တန်မြတ်လေးပဲဖြစ်သွားတယ်ကျမတို့ကတော့အများကြီးမျက်နှာသွားတယ်ပေါ့ဆိုတော့ဒီလိုမျိုးတွေမမြင်သေးခင်ပါဘူးကျမတို့တန်မြတ်ရင်းနဲ့မတိသေးခင်ပါဘူ
းကိုယ့်ကိုသတင်းသမားမို့လို့ဖမ်းတယ်လို့တော့မယူဆပါဘူးနော
်ဟုတ်ကဲ့ကျမစိတ်ထဲမှာတော့ဒါယူဆမိရယ်ပေါ့ဒါကျမအမှန်တိုင်းကြောက်ရင်တော့လေဘာလို့လဲဆိုတော့ကျမက၃ရက်လေးလောက်တည်းကကျမကိုလားလာပြီးရှာနေရယ်လေရှာနေရယ်ဆိုတော့ပသိမ်မှာဆန္ဒပြတာထောက်ရနေရပြတာလေရွှေဝင်းကို၃ရက်နေ၄ရက်နေလောက်တည်းကမရှာရင်ရှိပါသေးတယ်ဟိုဟိုပဲကျမကအရင်ကကြွနေလို့ပဲလာတော့မတီးတော့နော်ကျမသူတို့ကတော့ကျမကိုဆန္ဒပြကောင်းဆောင်လို့ဆွဲပြီးဖမ်းတယ်ဆိုပေမဲ့သတင်းသမားမှလို့ပဲဖမ်းလိုက်တာလားမတီးဘူးလို့ခံစားမိရယ်ပေါ့
ဟုတ်ကဲ့မရွှေဝင်းဖမ်းခံရတဲ့အချိန်မှာလေကိုမကခလီငယ်လေးတယောက်ရှိတယ်လို့လည်းသိရတယ်လေကျမတို့ကဆိုတော့ဒီကြားထဲမှာကောဒီခလီနဲ့ပတ်သက်ပြီးတော့ကိုနေခဲ့ရတဲ့9လအတွင်းမှာထိတွေ့ခွင့်ဟိုစကားပြောခွင့်ရတာမျိုးတွေရှိလားအခြေအနေရောဘယ်လိုရှိလဲပြန်လွတ်လာတဲ့အချိန်ကျတော့ခလီနဲ့
9လကြီးကြောက်သွားတော့တော်တော်ကြီးစိတ်နှွာတာပေါ့မမှန်မိဘူးပေါ့အဲ့လိုသူပြန်လွတ်လာအောင်ဆိုရင်ခြိလိုက်တာဆိုရင်လန့်တယ်ပေါ့သူအတင်းမူပါရီပါရအောင်ဖြစ်တယ်ပေါ့မိုင်းအဲ့လိုပေါ့ကျုံချင်းမှာကျမတို့ဒီအထူးတရားရုံးဆိုပြီးတတ်မှတ်နေတာသားလေးနဲ့တစ်ချိန်တွေ့ရတယ်ပေါ့အဲ့ဒီတစ်ချိန်တွေ့ရကျူကမမှတ်မိရောလားဒီတစ်ချိန်ပုံစံမျိုးဖြစ်နေရကိုကတော်တော်စိတ်မကောင်းအာဘူးလို့လာရောပိုးဆိုးသွားတာပေါ့နော်နည်းနည်းလေးဒါမှတလားထက်ဟာသွားတော့အဲ့လိုခက်ခဲလေးရရှိရအောင်နောက်ပိုင်းတော့အဆင်ပြေသွားမယ်လို့ထင်ပါလား
အခုလိုမျိုးအချိန်ပြေးပြီးတော့ဖြစ်ကြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်မတ်ရွှေရွင်း
ဟုတ်တယ်မမဟုတ်ကဲ့လေဒီစုံခဲ့ရအောင်ကိုကအများကိုဝေမျှပြရလေကျမတို့တင်းသမားဆိုတာလေချင်းလုတ်ပြရတဲ့အပိုင်းချမ်းကန္နာဆိုတော့ကိုတို့ကြုံရတာလေးကိုကိုကစွပြောက်ခွင့်ရတဲ့အတွက်ကိုလည်းကျေးဇူးတင်ပါတယ
်မခင်ဖြူတွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တင်ဆက်ပေးမယ့်သုတဆုံးလေးအမေရိကန်တခွင့်အစီအစဉ်မှာတော့အမေရိကန်လွတ်လပ်ရေးနေ့အကြောင်းနဲ့အမေရိကန်လူငယ်မျိုးဆက်သစ်တွေနီကိုတင်ဆွဲလန်းမှုကနေအစိုးရကနေဘလို့အကာအကွယ်ပေးခဲ့တယ်လဲဆိုတာကိုကိုအောင်တင်ပြထားတာနားဆင်ပါရှင
်ဇူလိုင်လ4ရက်နေ့ဟာအမေရိကန်ပြည်အောင်စုလွတ်လပ်ရေးနေ့ဖြစ်ပါတယ်ဒီနေ့လွတ်လပ်ရေးနေ့အတွက်ထူးခြားတာကတော့နယူးယောက်ကလီဘာတီရုပ်ထုပုံစံအသေးစားတစ်ခုကိုပြင်သစ်နိုင်ငံကနေပို့လိုက်တာမှာမကြသေးခင်ရက်ပိုင်းကနယူးယောက်ကိုရောက်ပါပြီပြင်သစ်နိုင်ငံကနေဇွန်လ23ရက်နေ့မှာထွက်ခွာလာတာဖြစ်ပြီးလွန်ခဲ့တဲ့136နှစ်ကပြင်သစ်အမေရိကန်ချစ်ကြည်ရေးအထိတ်မှတ်အနေနဲ့ပို့ခဲ့တဲ့ဒီ Liberty ရုပ်ထုပို့ဆောင်ရာရေလမ်းကြောင်းအတိုင်းပို့ဆောင်ခဲ့တာပါအဲဒီနောက်တော့ Washington DC ကပြင်သစ်တန်ရုံးမှာ10နှစ်ကြာထားရှိမှာပါ Washington ကိုတော့ပြင်သစ်အမျိုးသားနေ့ဇွန်လ14ရက်နေ့ဝန်းကျင်မှာရောက်ရှိမှာပါ3မီတာနီးပါးရှိတဲ့ဒီရုပ်ထုဟာနယူးယောက်လေဘာတီကျွန်းကရုပ်ထုထက်16ဆသင်းငယ်ပြီးတော့လေဘာတီရုပ်ထုပြုလုပ်ဖို့နမူနာပုံစံသုံးလောင်းခဲ့တဲ့ပုံစံခွဲနဲ့ပြုလုပ်ခဲ့တဲ့12ခုမြောက်ရုပ်ထုဖြစ်ပါတယ်ဝါရှင်တန် DC မြို့တော်ကမြို့သားရင်ပြင် National Mall မှာတော့ဇူလိုင်4ရက်နေ့ည9:06မိနစ်မှာ18မိနစ်ကြာမီရှင်မီဗန်ပစ်ဖောက်မှာပါအခုအခါမှာကိုဗစ်ဆေးတော်တော်များများထိုးပြီးတာကြောင့်လာရောက်ကြည့်ရှုသူတွေများမယ်လို့လည်းခန့်မှန်းထားပါတယ်။လွတ်လပ်ရေးနေ့ဟာနိုင်ငံတော်အားလည်းရည်နေ့ဖြစ်ပြီးတော့1896ခုနှစ်ဇူလိုင်လ4ရက်နေ့မှာမြောက်အမေရိကတိုင်းမှာရှိတဲ့ British Colony နေမြေ73ခုကနေ British လက်အောက်ကခွဲထွက်ပြီးတော့လွတ်လပ်ရေးကြေညာစာတမ်းကိုထုတ်ပြန်ခဲ့တဲ့နေ့ကိုအစွဲပြုပြီးတော့သတ်မှတ်ခဲ့တာပါ။အဲ့ဒီမတိုင်ခင်တစ်နှစ်လောက်ကတည်းကလွတ်လပ်ရေးအတွက်စစ်ပွဲတွေစတင်ခဲ့တာဖြစ်ပြီး American ပြည်ထောင်စုရဲ့အချုပ်အခြာအာဏာကိုအတိမတ်ပြုတဲ့ပါရီငင်းငယ်ရေးသဘောတူညီချက်စာချုပ်ချုပ်ဆိုခဲ့တဲ့1983ခုနှစ်ကြမှာဒီစစ်ပွဲတွေအဆုံးသတ်ခဲ့တာပါအင်္ဂလိပ်တွေကိုပြန်လည်တော်လှန်ခဲ့ပြီးတဲ့နောက်ဒီလွတ်လပ်ရေးကြေညာစာတမ်းမူကြမ်းကိုရေးဆွဲသူကတော့ဗာဂျီးနီးယားပြည်နယ်ကအသက်32နှစ်အရွယ်ထောမတ်စ်ဂျက်ဖာဆန်ဖြစ်ပါတယ်အဲ့ဒီအချိန်ကလွတ်လပ်ရေးကြေညာစာတမ်းကိုဖတ်ကြားရင်းပျော်ဝဲရှင်မွေးတွေဆင်နွှဲကြချီတက်ပွဲတွေနဲ့အမြောက်တွေပြစ်ဖောက်ပြီးတော့လည်းကြိုဆူခဲ့ကြပါတယ်ဖီလာဒဲဖီးယားမြို့မှာပထမဆုံးလွတ်လပ်ရေးနေ့အခမ်းအနားကို1989ခုနှစ်ဇူလိုင်4ရက်နေ့မှာကျင်းပခဲ့ပါတယ်ဆက်ရှိရာဇဝင်တုန်းကအမေရိကန်ပြည်အောင်စုစတင်တည်ထောင်ရမှာဖီလာဒဲဖီးယားမြို့ဟာအရေးပါတဲ့ခံကဏ္ဍကနေပါဝင်ခဲ့ပြီးနှစ်စဉ်တန်းနဲ့ချီတဲ့လူတွေလာရောက်လည်ပတ်လည်ရှိပါတယ်။ဖီလာဒဲဖီးယားမြို့က Independence Hall ဟာသမိုင်းဝင်အဆောက်အဦတစ်ခုအနေနဲ့သာမဟုတ်ဘဲနိုင်ငံအသစ်တစ်ခုအနေနဲ့ဘယ်လိုရှေ့ဆက်လျှောက်လန်းကြမယ်ဆိုတဲ့အစီအစဉ်တွေကိုနိုင်ငံခေါင်းဆောင်တွေရေးဆွဲခဲ့တဲ့အမေရိကန်ဒေါ်လာရဲ့ဗဟုသုတချက်မှတ်နေရာလည်းဖြစ်တယ်လို့ဆိုပါတယ်။ အဲ့ဒီနောက်မှာတော့1982ခုနှစ်မှာမန်ဆက်ချူးဆက်ပြည်နယ်ကနေဇူလိုင်၄ရက်နေ့ကိုအများပြည်သူအားလည်းရက်နေ့အဖြစ်တရားဝင်သတ်မှတ်ခဲ့ပါရတယ်။1812ခုနှစ်ဗြိတိန်နဲ့အမေရိကန်စစ်ပွဲနောက်ပိုင်းကာလမှာတော့လွတ်လပ်ရေးနေ့အထိမ်းအမှတ်ကျင်းပတာတွေပိုများလာပြီး1880ခုနှစ်အရောက်မှာတော့အမေရိကန်လွှတ်တော်ကနေဇူလိုင်၄ရက်နေ့ကိုပြည်ထောင်စုအားလည်းရက်နေ့အဖြစ်သတ်မှတ်ပေးခဲ့ပါရတယ်။1942ခုနှစ်အရောက်မှာတော့ပြည်ထောင်စုအစိုးရဝန်ထမ်းတွေအတွက်လှုပ်အားကရရှိတဲ့အားလည်းရက်အဖြစ်ပြင်ဆင်သတ်မှတ်ပေးခဲ့ပါရတယ်။အမေရိကန်ပြည်ထောင်စုတမိုင်းမှာအရေးပါတဲ့စာရင်နှစ်ခုကတော့ဒီလွတ်လပ်ရေးကြေညာစာရင်နဲ့ဖွဲ့စည်းပုံအခြေခံဥပဒေတို့ဖြစ်ပြီးတော့မြို့တော်ဝါရှင်တန် DC မှာရှိတဲ့အမျိုးသားမုံကွန်းတိုင်မှာပြသထားပါရယ်။ Thomas Jefferson လက်ရေးနဲ့ရေးထားတဲ့လွတ်လပ်ရေးကြေညာစာရင်မူကြမ်းတစ်ခုကိုနယူးယောက်ဘိုစာကြည့်ရိုက်မှာပြသထားပါရယ်။ဒီမိုင်းမှာအရေးပါတဲ့ဒီစာရင်ကိုအမေရိကန်များပြလာရောက်ကြည့်ရှုကြပြီးမျက်ဝါးထင်ထင်မြင်တွေ့ခဲ့ရတဲ့အတွက်လည်းဂုဏ်ယူကြတာပါ။တကယ်တော့ဒီလွတ်လပ်ရေးကြေညာစာရင်ကို Jefferson ကရေးတဲ့ဆိုပေမဲ့လည်းပြင်ဆင်မှုတွေရှိခဲ့ပါရယ်။အဲ့ဒီနေရာနဲ့မလန့်မကန့်မှရှိတဲ့စာကြည့်ရိုက်မှာတော့ရှားပါတဲ့မူရင်းမိတ်တူ The Star Spangled Banner နိုင်ငံတော်တချင်းစာသားကိုပြသထားပါရယ်။အဲ့ဒီတချင်းစာသားတွေကတော့1814ခုနှစ်အတွင်း Francis Scorchi ရေးသားတဲ့ကြရားတွေကစာသားတွေပါ။ American နိုင်ငံတော်တချင်းဖြစ်1932ခုနှစ်မှာသတ်မှတ်ပြထန်းခဲ့ပါရယ်။အဲ့ဒီအချိန်ကစလို့ဇလန်က၄ရက်နေ့ရောက်တိုင်းနိုင်ငံတော်ကမှနိုင်ငံတော်အလံတွေကိုနှင့်ထူကြသလို The Star Spangled Banner တချင်းကိုလည်းနေရာတော်တော်များများမှာကြားနိုင်ပါရယ်ခင်ဗျာ။E-cigarette ရောင်းချတဲ့ဂျူးကုမ္ပဏီကို American ပြည်내အတော်များများကတရားစွဲခဲ့ကြပါတယ်။ပြည်내39ပြည်내ကရှိနေကြုပ်တွေပါဝင်တဲ့အဖွဲ့ဟာကုမ္ပဏီရဲ့ထုတ်ကုန်ပစ္စည်းနဲ့ဘလို့ကြောင်ကြရောင်းချတယ်လဲဆိုတာကို2020ဖေဖော်ဝါရီလကတည်းကစုံစမ်းခဲ့ပြီးနောက်တရားစွဲခဲ့ကြတာပါ။အခုလိုပြည်내တာဝန်ရှိသူတွေပြင်ကုမ္ပဏီတို့ပစ္စည်းတွေဟာစိတ်ကိုစွဲလန်းစေသလိုလူငယ်တွေရဲ့ဘဝကိုအညွန့်ချိုးရရောက်တယ်ဆိုပြီးတော့လေမိသားစုဝင်တွေသုံးဆွဲသူများနဲ့ချီကလည်းတရားစွဲဆိုခဲ့ပါတယ်။အခုခါမှာတော့မြောက်ကယ်ရိုလိုင်းနာပြည်내တရားရုံးကနေကုမ္ပဏီပေါ်လိုင်းနာဆောင်ရွက်ရမယ်အမိန့်ချမှတ်ခဲ့ပါတယ်။ဂျူးအီစီဂရက်ကုမ္ပဏီဟာမြောက်ကယ်ရိုလိုင်းနာပြည်내ကိုဒေါ်လာတန်40ရောက်ကြီးပေးရမှာဖြစ်ပြီးတော့အသက်မပြေသေးသူစေကျော်သက်တွေကိုရောင်းချတာကိုလည်းတားမြစ်ဖို့စည်းကမ်းတွေချမှတ်ရမှာပါ။စေကျော်သက်တွေကကုမ္ပဏီတို့ပစ္စည်းတွေကိုသုံးစွဲလာအောင်ဆွဲဆောင်ခဲ့တဲ့ဆိုတဲ့နှစ်အတော်ကြာဆွဆဲမှုတွေထပ်ပေါ်လာပြီးတဲ့နောက်တရားရုံးကနှစ်ဖက်ညှိနှိုင်းပြီးတော့အမိန့်ချမှတ်လိုက်တာပါ။မြောက်ကယ်ရိုလိုင်းနာပြည်내ရှိနေချုပ် George Stein က
The e-cigarette company Juul I'm pleased to tell you that our
ဘန်ဒါဇီယာကတော့ဇူလိုင်လအတွင်းတရားခွင်မှာရှောက်လဲရမှာကိုဆက်ပြီးတော့လုံးဆရာမလို့တော့ဘူးဆိုတာပြောကြမှာပဲ။ဂျူးကုမ္ပဏီကကျွန်တော်တို့ဘက်ကတင်ပြထားတဲ့အချက်လက်တွေကိုလက်ခံလိုက်တယ်လို့ကုမ္ပဏီရဲ့မူဝါဒနဲ့ပတ်သက်ပြီးတော့ပြုရင်ပြောင်းလဲဖို့မြောက်ကယ်ရိုလိုင်းနာပြည်နယ်ကိုယောကြီးပေးဖို့တရားရုံးကအမိန့်ချမှတ်လိုက်ပါတယ်လို့သူကပြောပါတယ်။ပြည်နယ်အတွင်းဒီလိုအမှုကိစ္စမျိုးဟာဒါပထမဆုံးဖြစ်တယ်လို့လည်းပြည်နယ်တရားသူကြီးတဦးကပြောပါတယ်။တရားရုံးရဲ့အမိန့်ထဲမှာအသက်21နှစ်အောက်တွေကိုကုမ္ပဏီတို့ secret ကိုဝယ်ယူဖို့ကြော်ညာတာမျိုးမလုပ်ဖို့နဲ့online ကနေလေအရေးအတွက်အကန့်အသတ်နဲ့သာရောင်းချဖို့ပါဝင်ပါတယ်ဒါအပြင်ဈေးဆိုင်တွေမှာသာရောင်းချခွင့်ပြုပြီးတော့အသက်ပြည့်မပြည့်လာဝယ်သူရဲ့ ID ကိုကြည့်ပြီးမှသာရောင်းရမှာပါဆက်လိုက်လို့အငွေ့ရှူရှဲရတဲ့ vaping e-cigarette တွေဟာစိတ်ကိုဆွဲလန်းစေတဲ့နီကိုတင်တွေပါတာကြောင့်ကလေးတွေအနေနဲ့ဒုက္ခတွေကြုံတွေ့ရတယ်လို့ပြီးပါတွေကပြောပါတယ်ရှင်းနေချုပ်က
In 2018 I launched my investigation into
this year bound in the clear way ဂျူးကထုတ်တဲ့ပစ္စည်းတွေကိုတုံးနေရဆိုတာကိုကြားပြီးနောက်2018ခုနှစ်မှာဂျူးကုမ္ပဏီနဲ့ပတ်သက်ပြီးတော့စတင်စုံစမ်းခဲ့တာပါစိတ်ကိုဆွဲလန်းစေတာစိတ်ကြတာကြောင်းတွေလည်းပြောင်းပြီးတော့အစ်စ်မကောင်းတော့တာစိတ်ကူးတမှုခံယူရတာနဲ့တခြားပြဿနာတွေကိုရင်ဆိုင်ခဲ့ရတာပါလို့သူကပြောပါတယ်ဂျူးကုမ္ပဏီကစတင်ရောင်းချခဲ့တဲ့2015ခုနှစ်ကစလို့အခုအချိန်အထိစေကျော်သက်တွေ e-cigarette သုံးဆွဲမှုဟာ90ရာခိုင်နှုန်းကျော်မြင့်တက်လာခဲ့တာကြောင့် FDA အစားအသောက်နဲ့ဆေးဝါးကုကဲထိန်းချုပ်ရေး agency ကဒီကိစ္စအပေါ်အရေးကြီးကံတွေထိန်းချုပ်ရမယ့်ပြဿနာကြီးတစ်ရပ်အဖြစ်သတ်မှတ်ခဲ့ပါတယ်။ကျန်းမာရေးဆိုင်ရာကြွချင်သူတွေကလည်းစိတ်ကိုဆွဲလန်းစေတဲ့ဓာတုပစ္စည်းနီကိုတင်းကြောင့်ဆေးကျော်သက်တွေရဲ့ဖွံ့ဖြိုးစဥ်နှောက်ကိုဆိုးကျိုးတက်ရောက်စေတယ်ဆိုပြီးတော့လည်းထောက်ပြကြပါတယ်။အခုလိုအမေရိကန်မျိုးဆက်တွေပေါ် BN ရဲ့ကြားရောက်စီတာကြောင့်ကုမ္ပဏီကိုတရားစွဲဆိုခဲ့တာလို့ပြောပါတယ
်. They did it to teenagers across North Carolina and this country.
North Carolina နဲ့ American တဝိုင်းကစေကျော်သက်တွေကိုပြစ်မှတ်ထားပြီးတော့ငွေရှာတာပါ။သူတို့ရဲ့လောဘဟာလူကျင်ဝတ်နဲ့မကိုက်ညီသလိုဥပဒေဘောင်အတွင်းမှာလည်းမဟုတ်ပါဘူး။ဒါကြောင့်သူတို့ကိုဥပဒေကြောင့်အရာအေးအေးယူနိုင်အောင်ဆောင်ရွက်ခဲ့တာပါလို့ပြောပါတယ်။အခုအခါမှာတော့ဂျူးကုမ္ပဏီရဲ့ထုတ်ကုန်တွေနဲ့ပတ်သက်ပြီးတော့ကြော်ညာတာတွေရဆိုင်ထားတယ်လို့ secret အရာသာတော်တော်များများကိုဆက်မထုတ်တော့ပဲရဆိုင်လိုက်တာကြောင့်ရောင်းအားကျဆင်းသွားပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်ဟာဆေးရွက်ကြီးစိုက်ပျိုးတဲ့ပြည်နယ်တစ်ခုဖြစ်ပြီးတော့20ရာစုအတွင်းဒီလုပ်ငန်းကြောင့်ပြည်နယ်ဖွံ့ဖြိုးတိုးတက်လာတာဖြစ်ပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုဒ္ဓဆုံးလင်အမေရိကန်ခွေအစီအစဉ်မှာရှင်အခုဆက်ပြီးတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပ
ါကိုရိုနာဗိုင်းရပ်စ်ပေါ်တာဖြစ်ပေါ်တာအနည်းငယ်ကျော်လာပါပြီကိုဗစ် -19 ရောဂါပိုးအတွက်ထိရောက်ကောင်းမွန်တဲ့ကာဝယ်ဆေးတွေထုတ်လာနိုင်တဲ့အမျှဒီပိုးကဗီဇပြောင်းပြီးမျိုးစိတ်တွေအများပြားလဲပေါ်လာနေတာပါဒီထဲကအန္တရာယ်ပေးနိုင်တဲ့မျိုးစိတ်တွေအတွက်လက်ရှိကာဝယ်ဆေးတွေရဲ့ထိရောက်မှုအခြေအနေကဘယ်လိုရှိပါလဲအနုစီဝပေးတာပညာရှင်မက်ကင်ဇာဝန်ကြီးကိုမြင်နေပြီးပြပြပေးပါခင်ဒီ COVID-19 နဲ့ပတ်သက်ပြီးတော့ဗီဇာပြောင်းရဲ့မျိုးကွဲတွေအများကြီးပေါ်နေပါတယ်ဒီခုဆက်မြန်ဗီဇာပြောင်းမျိုးကွဲတစ်မျိုးနဲ့တစ်မျိုးဘယ်လိုကွာလဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါဟုတ်ခု main concern variant of concern ဆိုရယ်လေးမျိုးအရင် focus လုပ်ပြီးတော့ပြောသားမှာပေါ့နော်ပထမတစ်ခုက alpha ကပါလဲဆိုပြီး UK မှာတွေ့ခဲ့တဲ့မျိုးကွဲ beta ကတောင်အာဖရိကမှာတွေ့ခဲ့တဲ့မျိုးကွဲ gamma က brazil မှာတွေ့ခဲ့တဲ့မျိုးကွဲ delta ကအိန္ဒိယမှာတွေ့ရတဲ့မျိုးကွဲအဲ့ဒီလေးခုမှာဆိုလို့ရှိရင်အချင်းချင်းပါကွာလဲဆိုလို့ရှိရင် alpha နဲ့ delta အရင်ရှင်းမယ်ဆိုရင် alpha က UK ဟာ delta ကအိန္ဒိယဟာ alpha ကသူကဒီspike protein မှာသူကတွေ့ခဲ့တဲ့ variant ကသူကဟို200ရှိတယ်ပေါ့နော်အာ delta ကသူကဒီ UK ကဟာ200လဲပါတယ်အပြင်ကိုသူကဒီ South Africa ပုံစံလေးလည်းနည်းနည်းပါတယ်အဲ့လိုမျိုးဖြစ်တဲ့အတွက်ကြောင့်သူကဒီသူ့ရဲ့ spike protein ကသူက alpha ထက်နည်းနည်းပိုပြီးတော့ပြန့်လွယ်တယ်ဒီခါ South Africa ဟာနဲ့ UK ကဟာနဲ့ရှင်းမယ်ဆိုရင်သူတို့ mutation ဖြစ်နေတဲ့နေရာကမတူဘူး South Africa ကကြတော့ဗာလဲဆိုတော့သူကပိုပြီးတော့ပြန့်နိုင်တယ်သူကပိုပြီးတော့ဒဏ်ခံနိုင်တယ်အဲအကြောင်းမလို့သူက Johnson & Johnson တို့သူတို့စပြီးတော့တွေ့ခဲ့တဲ့အချိန်မှာ South Africa ကို South Africa strain စပြီးတော့တွေ့နေတဲ့အချိန်မှာဆိုလို့ရှိရင်ဒီ Johnson & Johnson တို့ဒီကာဝယ်ဆေးတွေနဲ့စမ်းကြည့်တဲ့အချိန်မှာသူ့ရဲ့ efficacy ကယော့တာ efficacy ဆိုတာဆေးအနိသင်စွမ်းအားပေါ့နော်ဆေးအနိသင်စွမ်းအားနည်းနည်းယော့ရတော့ကြောင့်မို့တော်တော်လေးရောစိုးရိမ်ခဲ့သေးတယ်ဒါပေမဲ့အခု South Africa ဟာကသူ့ရဲ့ပြန်နှုံးကဒေါက်တာလောက်မပြင်းဘူးအဲ့လောက်မပြင်းခဲ့တဲ့အတွက်ကြောင့်မို့သူကတခြားနေရာတွေတိတ်မပြန်နဲ့ South Africa မှာလည်းရှိနေတယ်ပြန်လာလည်းပြန်နေတယ်ပေါ့ဒီ spike protein ကိုထုတ်တဲ့မျိုးဗီဇာအပိုင်းလေးတစ်ခုမှာဆိုလို့ရှိရင်ဒီ South Africa ကဖြစ်တဲ့ဟာလေးမှာဖြစ်တဲ့ဟာ3နေရာရှိတယ်ဆိုအဲ့3နေရာတဲ့တနေရာကဒေါက်တာမှာတွေ့ရတယ်ဒေါက်တာမှာတွေ့ရတဲ့အကြောင်းမို့သူကပြင်းလဲပြင်းတယ်အာပို့ပြီးတော့လည်းပြန်ပြီးတော့လွှင့်တယ်ပေါ့နော်အဲ့ဒါကြောင့်မို့သူကအကုန်လုံး South Africa ဟာအကုန်လုံးမျိုး characteristic အကုန်လုံးမရဘူးအာဒါတော့ United Kingdom က characteristic လည်းအကုန်လုံးမရဘူးသူကလည်းသူတတ်တတ်ပြီးတဲ့ characteristic တစ်ခုဖြစ်လာတယ်ပေါ့အဲ့ဒါကြောင့်ဒါ delta တတ်တတ်အာ gamma ဆိုလို့ရှိရင်က Brazil ကဟာ Brazil နဲ့ South American တိုင်းပြည်အချို့မှာသူတို့တွေ့ခဲ့တယ်ဒါပေမဲ့သူတို့အဲ့ဒီမှာတင်ရပ်သွားတယ်သူတို့ကဒီတစ်ကမ္ဘာလုံးကိုပြန်တဲ့အဆင့်ထိမရောက်လာဘူးပြန်ပြီးတော့ညှိနေနော်အခုဒီ delta ကသူကအခုတက်နေတော့မယ်တက်နေတော့နဲ့အပြင်ကိုသူကတခြားကိုပြန့်နေဟာမှလည်းသူကပြန့်နေတော့မယ်ဆိုတဲ့အခါကျတော့ဒီ delta နေပြီးတော့ထပ်ပြီးတော့ပြောင်းနိုင်ပြီထပ်ပြီးပြောင်းမှာဘာပြောင်းလဲဆိုတော့ကျွန်တော်တို့မသိသေးဘူးထပ်ပြီးပြောင်းမဲ့ဥစ္စာမှလည်းပို့ပြီးတန်းခံနိုင်တဲ့ဟာမျိုးဖြစ်လာတယ်ဆိုလို့ရှိရင်ကာဝယ်ဆေးတွေကလုံလောက်ပါအောင်မလားဆိုတဲ့စိုးရင်စရာပေါ့နော
်ကာဝယ်ဆေးတွေအခုအများကြီးပဲထွက်နေတယ်ကာဝယ်ဆေးတွေလည်းဟိုထိုးပေးနေတယ်ပေါ့နော်အခုအမေရိကထုတ်တဲ့ Moderna နဲ့ Pfizer BioNTech ကထုတ်တဲ့ဥစ္စာတွေကစိုးရိမ်နေရတဲ့ဒီဗီဇာပြောင်းမျိုးကွဲတွေအကုန်လုံးနိုင်နေသလား
Pfizer နဲ့ Moderna ကတော့အခုလောလောဆယ်အထိတွေ့ရတဲ့အချိန်တွေမှာသူတို့ကနိုင်နေတယ
်ဒီတရုတ်ကလာတဲ့ Sinovac ဆိုတော့ထိရောက်မှုအတိုင်းတာဘယ်လောက်ရှိတယ်လို့သိတာပါ
သူတို့ကြေညာတဲ့အရာကတော့60နဲ့80ရာခိုင်နှုန်းကြားဆိုပြီးသူတို့ကြေညာထားရတယ်ဆိုတော့ကျွန်တော်တွေးလိုက်တယ်အခုဒီ Sinovac ကိုသုံးနေတဲ့အခြားတိုင်းပြည်တွေမှာဆိုလို့ရှိရင် VNN ရှိမယ်ဖိလစ်ပင်းရှိမယ်ဖိလစ်ပင်းဆိုလို့ရှိရင် Sinovac ကိုတို့ဒီဂျွန်က18ရက်နေမှာတို့ကြားခဲ့တယ်ဆိုပြီးတော့တို့စပြီးတော့လုပ်နေပြီဆိုပြီးတော့တို့ကြေညာထားတဲ့ဟာရှိတယ်တို့ဒီစီမာဘလောက်အချိန်ကြီးကောင်းတယ်လဲဆိုတဲ့ဟာကိုအာကိုကကြည့်ပြီးတော့ဒီ Sinovac ရဲ့အချိန်ကြီးကိုကျမတို့ကပြန်ပြီးတော့သုံးသပ်သွားမှာပေါ့နော်ဘာလို့လဲဆိုတော့ UAE မှာတို့သုံးနေဆိုတာရှိတယ်ဒါပေမဲ့ UAE တို့ဘာလို့ဖတ်မှာဒီလောက်ထိဆိုဆိုဝါဝါကြီးဖြစ်နေတဲ့ဥစ္စာမျိုးမတွေ့ရတဲ့အတွက်ကြောင့်မို့လို့အာရှတိုက် population အာရှသား population မှာ Sinovac သုံးတဲ့ဥစ္စာဒီဘယ်လောက်ထိကာကွယ်ပေးနိုင်လဲအာရှသား population မှာ Delta ပြန့်တဲ့အချိန်မှာ Sinovac ကိုသုံးတဲ့ဟာမှာဘယ်လောက်ထိကာကွယ်ပေးနိုင်လဲဆိုတော့အဲ့ဒီအချိန်မှာ data ရလာတော့မှပို့ပြီးတော့ကျမတို့ပြောနိုင်ပါလိမ့်မယ်ရှင်ဆုံ
းအဲဒါလိုပဲပေါ့နော် Russia Sputnik 5ပါလဲဒီတိုင်းပဲပေါ့နော
်ဟုတ် Russia Sputnik ဆိုတဲ့ဟာလဲကို Russia မှာဆိုလို့ရှိရင်သူတို့တိုင်းပြည်အထုတ်တဲ့ Sputnik ကိုတော့မှသူတို့က အဆင်ပြေပါမလားဆိုတဲ့တို့တန်တရားစိတ်ရှိတယ်ပေါ့နော်ဘာလို့လဲဆိုတော့တို့ရဲ့ဟာဒီစပတ်နစ်ကလည်းအမြန်ကြီးထုတ်လိုက်တဲ့အတွက်ကြောင့်မလို့ဟိုသေးသေးချာချာဒီအမေရိကဟာလို face on face to face 3အဲ့လိုမျိုးတွေသွားတာတို့ data အကုန်လုံးဖြန့်ပြတာတို့ကအဲ့လိုမျိုးတွေမရှိဘူး FDA ဟိုအရေးပါအဲ့လိုမျိုးတွေမရှိခဲ့တဲ့အတွက်ကြောင့်မလို့ဖြန့်နေတာတော့ကြာပြီဒါပေမဲ့ပြည်သူတွေထဲမှာဆိုတော့ဒီဟာကိုထိုးတာဒီတကယ်ကောအဆင်ပြေပါမလားဆိုတဲ့တန်လျာစိတ်ဖြစ်အဲ့တော့ဒီစပတ်နစ်ကဘယ်လောက်ထိအဆင်ပြေမလဲဆိုတဲ့ဟာလဲဒီစပတ်နစ်ကိုလက်ခံရရှိတယ်အာရှလူဦးရေအာရှသားလူဦးရေမှာစပတ်နစ်ကိုလက်ခံရရှိတယ်ဒီဒေါက်တာဘောစထရင်းကလည်းစာပြီးပြန်နေတဲ့အချိန်အဲ့တော့ခါကြတော့မှသူတို့ရဲ့ထုတ်ပြန်တဲ့ဟာပေါ့အခုဆိုဥပမာဆိုလို့ရှိရင်ဖိလစ်ပိနို VNN တို့ဆိုလို့ရှိရင်တော်တော်လေးဝင်လင်းမြင်တာမှုရှိတယ်ဒီတိုင်းပြည်တို့မျိုးတွေကလည်းဒီစပတ်နစ်တို့ဆိုင်နိုဗက်တို့ကိုသူတို့ကလက်ခံရရှိမှဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီခါကြတော့မှသာကျွန်တော်ကဩဒီလိုကတိုင်းပြည်မျိုးမှာဒါမျိုးသုံးတဲ့ဟာဒီဒီလောက်အထိကာကွယ်မှုပေးနိုင်တယ်ဆိုတဲ့ဟာမျိုးကျွန်တော်တို့သိရချာပြောပြနိုင်မှာဖြစ်ပါတယ်ရှင
်အိန္ဒိယလာတဲ့ဒီ AstraZeneca ကိုထိုးလို့ရှင်
အခုလောလောဆယ်အထိကတော့ဒီအိန္ဒိယဘက်ကလာတဲ့ AstraZeneca သူတို့ဒါ UK formula အတိုင်းဆိုတဲ့ခါကျတော့80ရာခိုင်နှုန်းကတော့သူတို့ကာကွယ်ပေးနိုင်တယ်ဆိုတဲ့ဟာမျိုးတော့ရှိနေသေးတယ်ဒါပေမဲ့ခုနကကျွန်တော်ပြောသလိုပဲပေါ့နော်သူတို့ဒီမျိုးဒီကာကွယ်ဆေးကိုခံနိုင်ရအားရှိဖို့အတွက်တစ်ဆင့်လုပ်ပေးနိုင်တယ်လှေကလေးပုံစံလိုမျိုးဖြစ်သွားနိုင်တယ်ပေါ့အဲ့ဒီအတွက်ကြောင့်မလို့ဟိုဒီကိုကဒါကိုအခုမခံခင်မှာအရင်ကာကွယ်ဆေးအရင်ရှိထားဖို့လိုတယ
်မှတ်ခင်စာဝင်ပြပါNew England စစ်တင်ညာစာဆောင်ရဲ့ထုတ်ပြန်ချက်အရ American ထုတ် Pfizer ကဝယ်ဆေးဟာအိန္ဒိယမျိုးကွဲတဲ့ Delta အတွက် 88 ရာခိုင်နှုန်းနဲ့ Britain မျိုးကွဲတဲ့ Alpha အတွက် 93 ရာခိုင်နှုန်းထိထိရောက်မှုရှိပြီးအိန္ဒိယထုတ် AstraZeneca Covishield ကတော့ Delta အတွက်ရာနှုန်း 60 နဲ့ Alpha အတွက် 66 ရာခိုင်နှုန်းထိထိရောက်မှုရှိတယ်လို့ဆိုပါတယ် Delta မျိုးသစ်အတွက်ကဝယ်ဆေးအများစုကအကာအကွယ်ပေးနိုင်ပေမဲ့အခုခါကမ္ဘာလူဦးရေရဲ့30ရာခိုင်နှုန်းလောက်ပဲကာကွယ်ဆေးထိုးနိုင်သေးတယ်လို့မြန်မာအပါအဝင်နိုင်ငံအတော်များများမှာကာကွယ်ဆေးတွေရဖို့လိုအပ်နေတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်သက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ရစီနောက်တစ်ပတ်မှာပြန်ပြီးဆက်ရအောင်
ရောက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍဖြစ်ပါတယ်ရှင်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့ပြောပြပေးကြပါမယ်စစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိတဲ့သူဟာမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂဌာနကိုယ်စားလှယ်အဖွဲ့တွေကနေရရှိတဲ့အတိမပြုတ်နိုင်တဲ့အချက်လက်တွေပေါ်မှာကိုးကားပြီးတော့ဆန္ဒပြသူတွေဖမ်းဆီးနေဆုံးတဲ့စီးရင်နဲ့ပတ်သက်ပြီး6လပိုင်း29ရက်နေ့ကပြောဆိုခဲ့တာတွေကမှန်ကန်တိကျမှုမရှိကြောင်းသိရတဲ့အတွက်ဒီပေါ်မှာပြင်းထန်စွာကန့်ကွက်ကြောင်းဒီကနေ့နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။ဒီလိုကန့်ကွက်ချက်နဲ့အတူပဲကုလသမဂ္ဂဝက်ဘ်ဆိုက်တွေမှာရှိတဲ့နိုင်ငံတွေကိုဖော်ပြတဲ့မြန်မာနိုင်ငံရဲ့နေရာမှာစစ်ကောင်စီဘက်ကနေအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ NUG ဝက်ဘ်ဆိုက်ကိုချိတ်ဆွဲပြီးတော့ဖော်ပြထားတဲ့ပုံမှန်လည်းကန့်ကွက်ကြောင်းဖော်ပြပါရှိပါတယ်။ဒီလိုချိတ်ဆက်ဖော်ပြထားတဲ့ပုံမှန်ပြန်ပြီးတော့စီစစ်ပေးဖို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကနေပြီးတော့ရန်ကုန်မှာရှိတဲ့ကုလသမဂ္ဂဌာနညှိနှိုင်းရေးမှူးရုံးရဲ့တာဝန်ရှိတဲ့သူကိုခေါ်ယူကန့်ကွက်အသိပေးပြောကြားခဲ့ပြီးကြောင်းလည်းထုတ်ပြန်ကြမှာဖော်ပြပါရှိပါတယ်။ကုလသမဂ္ဂအနေနဲ့သတင်းထုတ်ပြန်မှုတွေရှင်းလင်းချက်တွေလုပ်တဲ့အခါမှာတိကျခိုင်လုံမှုမရှိတဲ့အချက်လက်တွေကိုစစ်ဆေးမှုမရှိဘဲတစ်ဖက်သက်ထုတ်ပြန်ပြောဆိုတာမပြုလုပ်ဖို့ကိုလည်းမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကဖော်ပြပါရှိကြောင်းဒီကနေ့သတင်းထုတ်ပြန်တာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံမှာတော့တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုဝန်ဆောင်မှုပေးနေတဲ့ Norway ခြေဆိုင် Telenor Group လုပ်ငန်းကြီးကမြန်မာနိုင်ငံမှာလုပ်ငန်းတွေဆက်ပြီးတော့လုပ်သင့်မလုပ်သင့်ဆိုတာကိုသုံးသပ်စဉ်းစားနေပြီလို့ဒီကနေ့ဇူလိုင်လ2ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်ရှင်မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့နှစ်လအတွင်းမှာတရားလွတ်တော်ရှေ့နေအနည်းဆုံး6ယောက်ကိုဖမ်းဆီးထိန်းသိမ်းထားတယ်လို့လူခွေစောင့်ကြည့်မှုအဖွဲ့ HRW ကဒီကနေ့ရက်စွဲနဲ့အစီရင်ခံစာတစ်စောင်ထုတ်ပြန်ပါတယ်ရှင်။မြန်မာနိုင်ငံတဝန်းလုံးမှာတော့ဆေးရနာရှင်စန့်ကျင်ဆန္ဒပြမှုတွေကိုဇက်တိုက်လှုပ်ဆောင်နေပါတယ်။ပောက်ကွဲမှုတွေလည်းဖြစ်နေတဲ့အတွက်တန်တရားနဲ့ဖမ်းဆီးခံရမှုတွေတိုက်ဆုံသူတွေလည်းများလာနေပါတယ်ရှင်။ဒီကနေ့အတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။တောက်ကြညာအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။
This program has come to you from the